ဒုတိယနေ့ဓမ္မဒေသနာတရားပတ်မှာနှစ်ရက်တော့ဂုံဆုံးသွားပါပြီဆက်လက်ပြီးတရားအထုတ်ဖို့ရာနောက်ထပ်ရှစ်ရက်သာကြာပါတော့တယ်ဒုတိယနေ့ဟာပထမနေ့တဲ့နည်းနည်းပိုကောင်းလာပါတယ်ဒါပေမဲ့အခက်အခဲတွေကရှိနေတုံးပါပဲဒီစိတ်ကိုထိန်းဖို့ရာဒီစိတ်ကိုသွန်သင်ဖို့ရာတဲရိုင်းတဲ့စေလေလွင့်နေတဲ့စေပြေးလွှားနေတဲ့စေတစ်ချိန်လုံးရိုးရိုးရွရွနဲ့မငြိမ်သက်တဲ့စိတ်ကိုငြိမ်သက်လာအောင်တိတ်ဆိတ်လာအောင်လုပ်ဖို့ရာဟာအင်မတန်အင်မတန်စိတ်ရှည်ဖို့ရာလိုပါတယ်အင်မတန်လှုပ်ရှားနေတဲ့စိတ်အငြိမ်မနေနိုင်တဲ့စိတ်ဟာမြောက်စိတ်ပဲမြောက်လိုပဲတကိုင်းကနေတကိုင်းကူအာယုံတစ်ခုကနေတစ်ခုပြောင်းဘယ်တော့မှငြိမ်သက်တယ်လို့မရှိပါဘူးဒီလိုမြောက်စိတ်ကိုသွန်သင်ဖို့ရာရာဂိုင်နှုံးပြည့်စိတ်ရှိဖို့လိုပါတယ်စင်ရိုင်းနွားရိုင်းတွေဟာလူနေရာဌာနကိုဝင်ရောက်လာရင်ဖြင့်အင်မတန်ဖြစ်စည်းတတ်ကြပါတယ်အင်မတန်လည်းအန္တရာယ်များကြပါတယ်အတွေ့အကြုံရှိဘူးတဲ့လူတူဟာဒီစလိဆန်ရိုင်းတွေကိုရင်ပါလာအောင်ပြုပြင်သွန်သင်ပေးလိုက်ရင်ဒီစင်ရိုင်းနွားရိုင်းတွေရဲ့ခွန်အားတွေဟာလူတွေကိုအန္တရာယ်ပြုရမဟုတ်တော့ဘဲလူတွေရဲ့အကျိုးကိုဆောင်ဖို့လူတွေရဲ့အမှုထမ်းဖို့ဖြစ်လာပါတယ်ဒီအတိုင်းပါပဲစိတ်ဟာလည်းရိုင်းဆိုင်ကြမ်းတမ်းတဲ့အခါများမှာအင်မတန်ကြောက်စရာကောင်းပါတယ်လူတွေကိုဘေးအန္တရာယ်ပြုတတ်ပါတယ်အသွွန်အစင်အဆုံးအမမရှိတဲ့စိတ်ရိုင်းစိတ်ကြမ်းတဲ့ပိုပြီးစိုးသွန်းတဲ့ရန်သူမရှိတော့ပါဘူးဒါပေမဲ့စိတ်ရိုင်းစိတ်ကြမ်းကိုသွန်သင်ဆုံးမပြီးရင်ပါလာရင်တော့ဒီရင်ပါသွားပြီးဖြစ်တဲ့စိတ်ရဲ့အင်အားတွေကလူတွေအတွက်အသုံးဝင်လာကြပါလိမ့်မယ်လူတွေကိုစပြီးမဆလာပါလိမ့်မယ်စိတ်ရဲ့အင်အားဟာတလိဆန်ရိုင်းများရဲ့အင်အားတဲ့အစာပေါင်းများစွာပိုပြီးအားကြီးပါတယ်။သွန်သင်ဆုံးမထားတဲ့စိတ်တဲ့ပိုမိုကောင်းမွန်တဲ့မိတ်ဆွေကောင်းမရှိနိုင်တော့ပါဘူး။တလိဆန်ရိုင်းတွေကိုရင်ပါလာအောင်သင်ပေးရတဲ့ပုဂ္ဂိုလ်ဟာစွဲကောင်းကောင်းနဲ့အင်မတန်အင်မတန်စိတ်ရှိရပါလိမ့်မယ်။ဒီလိုပါပဲစိတ်ကိုသွန်သင်ဆုံးမတဲ့အခါမှာလေစွဲကောင်းဖို့စိတ်ရှိဖို့အင်မတန်လိုပါတယ်စိတ်ကမရှိလေလေပိုပြီးရိုင်းဆိုင်လာလေလေအန္တရာယ်ပြုလေလေဖြစ်ပါတယ်လူတွေဟာကိုယ်စိတ်ကိုကိုယ်ဆုံးမသွန်သင်ကြရပါလိမ့်မယ်ဘယ်သူတဦးတယောက်ကမှယောဂီရဲ့စိတ်ကိုထိမပေးနိုင်ပါဘူးယောဂီတို့ရဲ့လွတ်မြောက်ရေးကိုယောဂီတို့ကိုယ်တိုင်လုပ်ကင်ဆောင်ရွက်ကြရမှာဖြစ်ပါတယ်။ယောဂီတို့ရဲ့စစ်ပွဲကိုယောဂီတို့ကိုယ်တိုင်တိုက်ကြရမှာဖြစ်ပါတယ်။ဘယ်သူတူတူယောက်ကမှယောဂီတို့ကိုအနှောင်အဖွဲ့ကလွတ်မြောက်အောင်လုပ်မပေးနိုင်ပါဘူး။ယောဂီရင်ငတ်ရင်ယောဂီကိုယ်တိုင်ရည်စောက်ရပါလိမ့်မယ်။ဒီတော့မှရင်ငတ်ပြီမှာပေါ့။တခြားလူတဦးတယောက်ကရေဆောက်ပေးလို့ယောဂီရင်ငတ်တာမပြေနိုင်ပါဘူးယောဂီနေထိုင်မကောင်းရင်ယောဂီကိုယ်တိုင်စိတ်ဆောက်ရပြီလိမ့်မယ်တဦးတယောက်ကယောဂီကိုစားစိတ်ဆောက်ပေးလို့ယောဂီအနာယောဂါမပြောက်ကင်းနိုင်ပါဘူးယောဂီတို့ဟာနှောင်ကြိုးတွေညှိနေပါတယ်ဒါကြောင့်ဒီနှောင်ကြိုးတွေကလွတ်မြောက်လာအောင်ယောဂီတို့ကိုယ်တိုင်တိုက်ပွဲဝင်ကြရပါလိမ့်မယ်လူတိုင်းလူတိုင်းဟာသူတို့ရဲ့လွတ်မြောက်ရေးအတွက်ကိုယ်တိုင်တိုက်ပွဲဝင်ကြရမှာဖြစ်ပါတယ်ဒီအမှန်တရားကိုယောဂီတိုင်းရှင်းရှင်းလင်းလင်းသိရှိနားလည်ထားဖို့လိုပါတယ်မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်ကဖြစ်ရကလေးတစ်ခုကိုတင်ပြခြင်းပါတယ်တချိန်မှာမြတ်စွာဘုရားဟာအိန္ဒိယပြည်မြောက်ပိုင်းမှာရှိတဲ့ကောသလတိုင်းရဲ့နေပြည်တော်ဖြစ်တဲ့သာဝတိမြို့မှာသတင်းသုံးနေတော်မူပါတယ်။ ဖရာရဲ့ကျောင်းတော်မှာဘိက္ခုတွေဘိက္ခုနီတွေလူယောက်ျားမိန်းမတွေအများအပြားပဲလာရောက်ကြပြီးတရားနာကြတရားကျင့်ကြပါလေ။အခုယောဂီတို့တရားကျင့်နေသလိုပါပဲ။တခါတလေမှလည်းညနေပိုင်းမှာမြို့တဲကလူတို့ချို့ကတရားလာနာကြပါလေ။ဒီအထဲမှာလူတို့ဦးကအမြင်မှန်မှန်လာလေရှိပါတယ်။တနေ့မှာသူကခါတိုင်းတဲ့စောစောရောက်လာပြီးမြတ်စွာဘုရားတပားတဲ့ရှိနေကြကိုတွေ့ရလို့ဝင်းစာအာရနဲ့ဘုရားနာချင်းကပ်လာပြီးလက်အုပ်ချီကတော့ပြီးရှောက်ထားပါတယ်မြတ်စွာဘုရားတပည့်တော်စိတ်ထဲမှာဖြစ်ပေါ်နေတဲ့မေးခွန်းတစ်ခုရှိပါတယ်ဘုရားလူတွေများတဲ့အခါမှာမေးခွန်းမရခဲ့ပါဘူးအခုအရှင်ဘုရားတပားတဲ့ရှိနေကြုံမှာတပည့်တော်ရဲ့စိတ်ထဲမှာမရှင်းမလင်းဖြစ်နေကြတယ်ကိုရှင်းလင်းသွားအောင်မေးခွန်းပြုပါဖေဟာဒီတော့မြတ်စွာဘုရားကတရားနဲ့ပတ်သက်ပြီးစိတ်ထဲမှာမရှင်းမလင်းတာကိုမရှိစေရဘူးရှင်းလင်းလိုက်ပါတကပြဿနာကဘာပါလဲလို့မိန့်တော်မူပါတယ်အရှင်ဘုရားတပည့်တော်ရဲ့ပြဿနာကတော့တပည့်တော်ဟာအရှင်ဖုရားရဲ့ဓမ္မရိပ်စာကိုလားနေတာနှစ်အနည်းငယ်ကြားနေပါပြီ။ဒီကိုလာကြတဲ့လူတွေကိုတပည့်တော်လေ့လာကြည့်ပါတယ်။တချို့ကတော့အစီအချာပဲနောက်ဆုံးပန်းတိုင်ဖြစ်တဲ့အထွတ်အထိပ်အထိရောက်အောင်လွတ်မြောက်ကုန်ကြပါပြီ။သူတို့ရဲ့အမှုအရာတွေလုတ်ပုံကိုင်းပုံတွေနေပုံထိုင်ပုံတွေကထင်ရှားပါတယ်။တချို့ကလည်းတရားအတော်ရင့်ကျက်ပြီးအရင်တည်းပိုပြီးကောင်းမွန်ထူးခြားလာကြပါတယ်။ဒါပေမဲ့လုံးဝလွတ်မြောက်စေတာတော့မဟုတ်ပါဘူး။တပည့်တော်အပါဝင်ဖြစ်တဲ့တချို့ကြပြန်တော့လေသူတို့ငကိုအတိုင်းပါပဲ။ဘာမှထူးခြားခြင်းလည်းမရှိကြပါဘူး။တပည့်တော်မိခြင်းတာကတော့အရှင်ဖျားခဲ့သူသောတကိုးတော်အနန္တကရုဏာတော်အနန္တနဲ့ပြည့်စုံတော်မူတဲ့ဖရာရှင်ထံလာကြတဲ့လူတွေထဲမှာတချို့မှအဆုံးစွန်သောတရားကိုလည်းမရကြပါဘူးတချို့လည်းတပိုင်းတဝက်လောက်သာပဲရကြပါတယ်အဲ့ဒါဟာဘာကြောင့်လို့ဒီလိုဖြစ်ရတာပါလဲဖရာအရှင်ဖရာဤတကိုးတော်နဲ့လာကြတဲ့လူအလုံးကိုဘာကြောင့်လွတ်မြောက်ခြင်းကိုမပေးပါဒလဲဖရာလို့သူကလျှောက်ထားပါတယ်ဖျားရှင်ကတော့နေတိုင်းဟောပြောနေကြပါပဲတရားပြတ်သားနေကြပါပဲဒါကိုနားမလည်ကြတော့လေဘယ်နဲ့လုပ်ပါမလဲဒါနဲ့မြတ်စွာဘုရားကရှင်းလင်းပြပြန်ပါတယ်တရားကိုပြတဲ့အခါမှာမြတ်စွာဘုရားဟာယောဂီရဲ့ညာအရေးအချင်းနဲ့ဇယိုက်အပေါ်မှာတည်ပြီးရှင်းလင်းပြတ်သားလေရှိပါတယ်တခါတလီတော့လေအတုံအပြာမေးခွန်းနေပြန်မေးတတ်ပါလေဒီတခါလေမေးသူကိုပြန်ပြီးမေးလိုက်ပါလေတခါကြီးဘယ်ဇာတိလဲဘယ်အရက်ကလဲတပည့်တော်ဒီကပါတာဝတ္ထိမြို့တဲကပါဖေဟာဒီတော့မြတ်စွာဘုရားကမဟုတ်သေးပါဘူးတခါကြီးမျက်နှာကြည့်ရတာဒီအရက်သားမဟုတ်ပါဘူးတရက်တရွာကဒီမှာလာပြီးအခြေစိုက်တာနဲ့တူပါတယ်မှန်ပါတယ်ဖေဟာနှစ်အနည်းငယ်တုန်းကပဲတပည့်တော်ဒီကိုပြောင်းရွှေ့လာပါတယ်တပည့်တော်ဇာတိကမာဂရတိုင်းရဲ့မြို့တော်ရာဇဂျိုကပါဖေဟာအော်တကားကြီးဒီမှာလာနေထိုင်တော့ရာဇဂျိုနဲ့လုံးလုံးအဆက်ပြတ်သွားသလားရာဇဂျိုကိုတစ်ခါတစ်ခေါက်မသွားတော့ဘူးလားတပည့်တော်ရဲ့ဆွေမျိုးတွေဟိုမှာရှိပါတယ်ဖေဟာနှစ်တိုင်းနှစ်တိုင်းမကြာခဏရာဇဂျိုကိုပြန်တက်ပါတယ်ဖေဟာဒါဖြစ်ရင်တကားကြီးဒီလိုရာဇဂျိုကိုမကြာခဏပြန်တော့ဒီကနေရာဇဂျိုကိုသွားတဲ့လမ်းကိုကောင်းကောင်းသိနေရောပေါ့ကောင်းကောင်းကြီးသိပါတယ်ရှင်ဖေဟာတကားကြီးဒီမှာအနေကြတော့ဒီမှာလဲမိတ်ဆွေစင်ဃဟာတွေအများကြီးရှိရောပေါ့ရင်းနှီးတဲ့သူတွေကရာဇဂျိုကိုသွားတဲ့လမ်းကိုတကားကြီးကိုလာမေးကြမှာပေါ့အဲ့ဒီလိုမေးတဲ့အခါမှာတကားကြီးကခရီးလမ်းစဉ်ကိုအကုန်ပြောပြရဲ့လားထိန်ဝှက်ဖုံးကွယ်များထားသေးသလားအရှင်ဖျားကောင်းကောင်းမွန်မွန်တိတိကျကျပြောပြပါတယ်ဖျား တလန်းလုံးရဲ့ခရီးစဉ်ကိုလုံးစီပတ်စီပြောပြပါလေဖျာ။ဒါဖြစ်ရင်တကာကြီးလမ်းညွန်လိုက်တဲ့သူတွေဟာရာဇဂျိုကိုရောက်ကြရောလား။ဒီလိုလဲပဲဟုတ်ပါမလဲဖျာ။တပည့်တော်လမ်းညွန်လိုက်တဲ့လမ်းစဉ်အတိုင်းရှောက်ပါမှသွားပါမှရာဇဂျိုကိုရောက်မှာပါဖျာ။လမ်းကိုစီယုံမျှနေတော့ရာဇဂျိုကိုမရောက်နိုင်ပါဘူးဖျာ။အေးတကာကြီးကိုပြောချင်တာလဲဒါပါပဲ။လူတွေအများကြီးဟာငါဖျားထံလာပြီးဒီသူဟာဖြင့်အထွတ်အထိပ်ကိုရောက်ပြီးသားပုံကိုပဲ။လမ်းစဉ်ကိုကိုယ်တိုင်လက်တွေ့လျှောက်ခဲ့ပြီးနောက်ဆုံးပန်းတိုင်ကိုရောက်ခဲ့ပြီးတဲ့သူပဲလို့ဆိုပြီးဒီလမ်းစဉ်ကိုမေးမြန်းကြပါတယ်။ငါဖျားကလည်းမေတ္တာအပြည့်ကရုဏာအပြည့်နဲ့ဒီဟာဖြင့်လမ်းစဉ်ပဲဒီလိုလျှောက်ရတယ်ဒီလမ်းပေါ်မှာဒီစခန်းတွေကိုရောက်လိမ့်မယ်စသဖြင့်ရှင်းလင်းပြီးပြောပြပါတယ်ဒါဒီကိုနားထောင်ယူတာနားထောင်ပြီးဥသုံးချိန်ချပြီးတာဒုတာဒုတာဒုကောင်းလေစွာကောင်းလေစွာကောင်းလေစွာလို့ပြောယုံတာရှိတယ်လမ်းပေါ်မှာတော့ချီလန့်တလန့်တော့မှမလှမ်းဘူးမလျှောက်ဘူးဒီလိုပုတ်ကိုဘယ်လိုလုပ်ပြီးတော့ဒီလမ်းဆုံးပန်းတိုင်ကိုရောက်နိုင်ပါမလဲတဲ့လမ်းစဉ်ကိုစလျှောက်တဲ့ပုတ်ကိုဟာချီလန့်တလန့်ပဲလျှောက်မိရင်လေလမ်းဆုံးပန်းတိုင်နဲ့တလန့်ပိုးပြီးနှီးသွားတာပါပဲချီလန့်တရားလျှောက်မိရင်လေလမ်းဆုံးပန်းတိုင်နဲ့ချီလန့်တရားပိုးပြီးနှီးသွားတာပါပဲလမ်းစဉ်အကုန်လျှောက်ပြီးရင်လေအဲ့ဒီပုဂ္ဂိုလ်ဟာလမ်းဆုံးပန်းတိုင်ကိုမလွဲမသွေးရောက်သွားတာပါပဲတလှမ်းချင်းတလှမ်းချင်းလမ်းဆုံးအောင်လျှောက်ကြရမှာပါပဲဘယ်သူကမှပကုန်းပေါ်ထမ်းပြီးလမ်းဆုံးပန်းတိုင်အထိခေါ်မသွားနိုင်ပါဘူးကိုလမ်းကိုကိုလျှောက်ကြရမှာပါပဲတုံမီဟိကိစ္စမတပံအခတာရောတထကတာအတိပေကတော့သင်တို့ကိုယ်တိုင်အားထုတ်ကြကုန်လောဖယားရှင်တို့သည်လမ်းကိုသာညွန့်ပြတ်တတ်ကုန်၏မြတ်စွာဘုရားသခင်ကလမ်းကိုသာညွန့်ပြနိုင်တာဖြစ်ပါတယ်တထကတာဆိုတဲ့အတိပေကတော့အမှန်တရားလမ်းစဉ်ကိုကိုယ်တိုင်လျှောက်သွားပြီးလမ်းဆုံးပန်းတိုင်ဖြစ်တဲ့အဆုံးစွန်သောပရမတ္ထအမှန်တရားကိုရောက်ရှိပြီးတဲ့သူတစ္ဆာလမ်းစဉ်ပေါ်မှာလျှောက်ပြီးအဆုံးစွန်သောပန်းတိုင်ကိုဆက်ရောက်ပြီးလွတ်မြောက်ပြီးခဲ့တဲ့သူလို့ဆိုလိုပါတယ်ခြေလမ်းတိုင်းခြေလမ်းတိုင်းမှာအမှန်တရားတွေကြည့်ပါပဲအမှန်တရားသက်သက်ပါပဲဒီလမ်းစဉ်ဟာကြမ်းတမ်းတဲ့တရားကနေပြီးပုံမူစိမ်မွေးတဲ့အမှန်တစ္ဆာတရားအထိဩလာရိကကနေသူခုမသူခုမအကျန်းကနေတိမ်မွေးပိုးစိမ်မွေးလာပြီးနောက်ဆုံးအစိမ်မွေးဆုံးရောက်စီအထိဖြစ်ပါတယ်မြတ်စွာဘုရားဟာသူကိုယ်တော်တိုင်လက်တွေ့တွေ့ကြုံခံစားရတဲ့အတွေ့အကြုံကိုမေတ္တာတော်အပြည့်ကရုဏာတော်အပြည့်နဲ့လမ်းညွန်ပြတာတော်မူပါတယ်ကိုကတင်ရေးကိုကိုကိုတိုင်လုတ်ကင်ဆောင်ရွက်ရပါမယ်ကိုစစ်ပွဲကိုကိုကိုတိုင်တိုက်ရပါမယ်ကိုလန်းကိုကိုလျှောက်ရပါလိမ့်မယ်မှန်ပါတယ်တဘာဝဓမ္မကတော့ယောဂီဟာလမ်းစဉ်ကိုလျှောက်ပြီးဆိုတာနဲ့ဓမ္မရဲ့မြင်ရတဲ့အင်အားတွေရောမမြင်ရတဲ့အင်အားတွေကရောအင်အားတွေအားလုံးကယောဂီကိုကူညီဆောက်ရှောက်ကြပါလိမ့်မယ်ဒီဟာအမှန်ပါပဲဂုရုကြီးကိုယ်တိုင်မှာရောယောဂီတွေအများကြီးမှာရောတကယ့်လက်တွေ့ဖြစ်ပါတယ်အကူအညီအဖေးအမတွေအများကြီးရကြပါလိမ့်မယ်ဒါပေမဲ့အလှမ်းတိုင်းအလှမ်းတိုင်းကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ဘာသာရှောက်ယူကြရမှာဖြစ်ပါတယ်ဒီအချက်ကိုဝိပဿနာယောဂီတိုင်းရှင်းရှင်းလင်းလင်းသိထားသင့်ပါတယ်ဒီအချက်ကိုလက်ခံပြီးဆိုရင်ဒီလမ်းစဉ်ဟာဘာလဲဆိုတဲ့မိကွန်ပေါ်ထွက်လာပါလေဓမ္မလမ်းစဉ်ပုံချမ်းကိုအ ਨੇ ဆုံးတော့သိထားသင့်ပါတယ် မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်ကပဲအသက်အရွယ်ဦးမင်းတဲ့အဖွားဦးကြီးတူကမြတ်စွာဘုရားကိုလျှောက်ထားပါလေအရှင်ဘုရားတပည့်တော်မှာလည်းအသက်အရွယ်ဦးမင်းပါပြီနောက်ဘယ်နှစ်နှစ်ဘယ်နှစ်လဘယ်နှစ်ရက်နေရဦးမလဲမသိပါဘူးဒါကြောင့်ကြံရှိနေသေးတဲ့အသက်ပိုင်းကလေးကိုအကျိုးရှိရှိအကောင်းဆုံးနည်းနဲ့အသုံးချခြင်းပါလေဒီရခဲ့လာတဲ့ဘဝကိုလည်းရခဲ့ပါပြီနှောင်ကျိုးအပွက်စည်းတွေကလွတ်မြောက်ပြီးတော့လမ်းဆုံးပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းပါလေတပည့်တော်ကိုလမ်းစဉ်ဟာပါလေဓမ္မဆိုတာပါလေအမိန့်ရှိတော်မူပါဖျားလို့လျှောက်ထားပါလေအဘွားအိုကြီးကတခြားတရားပြတဲ့ဇာတိထံရောက်ပြီးပြီထင်ပါရဲ့သူတို့ကစကလုံးကြီးကြီးနဲ့ဟောလိုက်ပြောလိုက်တော့နားမလည်တဲ့အပြင်ပိုပြီးကြောင်ရှုပ်ထွေးသွားပါသေးတယ်ထင်ပါရဲ့အရှင်ဖျားစကလုံးနဲ့နဲ့ရိုးရိုးရှင်းရှင်းတပည့်တော်မှနားလည်လောက်တဲ့စကလုံးမျိုးနဲ့မိန့်တော်မူပါလို့ရှောက်ထားပါလေတကယ်တရားဓမ္မအစစ်အမှန်ဆိုတာဟာအမြဲပဲစကလုံးရိုးရိုးနဲ့ရှင်းရှင်းသာမန်လူသားတွေနားလည်လောက်တဲ့စကလုံးမျိုးနဲ့ဟောပြောရမှာပေါ့သာမန်လူသားတွေကလည်းဓမ္မလမ်းစဉ်ကိုရှောက်ကြရမှာဆိုတော့ဒီတော့မှသူတို့လည်းနားလည်ကြမှာပေါ့ဒီတော့မြတ်စွာဘုရားကနားထောင်စကလုံးနဲ့နဲ့ရှင်းရှင်းလင်းလင်းဓမ္မဆိုတာပါလေလမ်းစဉ်ဆိုတာပါလေပြောပြမယ်လို့ဆိုပြီးတော့အဲ့ဒီခေတုံးကလူအများသုံးတဲ့လူသုံးစကားနဲ့စကလုံးနဲ့နဲ့ဖြည့်ရှင်းပြောပြပါတယ်တဘပပတ္တအကရဏကုသလတ္တဥပသံပဒာသစိတ်တပရိယောတပနာအေတံဗုဒ္ဓနာသာသနာမြတ်စွာဘုရားကဒါဟာငါဖရာရဲ့အဆုံးမပဲလို့မဆိုပါဘူးအေးတံဗုဒ္ဓနာသာသနာဒါဟာဖရာရှင်တိုင်းတို့ရဲ့ဟောပြောချက်ဆုံးမချက်ပါပဲတဲ့ပွင့်ကုန်ပြီးတော့ဖရာတိုင်းဟောပြောတာလေဒီအဆုံးမပါပဲအပြောအဟောကတော့အတူတူပါပဲဖရာဖြစ်ဖို့ရာဟာဘယ်သူတဦးတယောက်ရဲ့မှမူပိုင်မဟုတ်ပါဘူးဂေါတမမြတ်စွာဘုရားတူတည်းရဲ့မူပိုင်လည်းမဟုတ်ပါဘူး။ဘယ်သူမဆိုဘုရားဖြစ်နိုင်ပါလေ။ဘယ်သူမဆိုဘုရားအဖြစ်ကိုရောက်ပြီးရင်လေ။ဒါကလွဲလို့စကလုံးနဲ့နဲ့ရှင်းရှင်းလင်းလင်းပြောစီရဟောစီရစုံမစီရမရှိပါဘူး။အစုံအမကဘာလဲ။တဘပပတ္တအကရဏမကောင်းမှုပြုခြင်းအလုံးမှရှောင်ခြင်းပါ။အကုသိုလ်မှုအလုံးရုပ်မာတဲ့ဒုစရိုက်တွေအလုံးကိုရှောင်ကျဉ်ကြဖို့ဖြစ်ပါလေကုသလတ္တဥပသံပဒာကုသိုလ်ကောင်းမှုတွေကောင်းတဲ့အကျဉ်းစီတွေအလို့အကိုင်းတွေပြောဆိုခြင်းပြုမှုခြင်းတွေကိုသာလုပ်ကိုင်ဆောင်ရွက်ပါပြီးတော့တစိတ်တပရိယောတပနာစိတ်ကိုတန်ရှင်းဖြူစင်အောင်လုပ်ပါတူတူပြောရရင်မကောင်းမှုကိုရှောင်ကောင်းမှုကိုဆောင်ဖြူစင်အောင်စိတ်ကိုထားအဲ့ဒါဗုဒ္ဓတွေအားလုံးရဲ့ဟောတရားဒါပါပဲလမ်းစဉ်ကြီးတစ်ခုလုံးဟာဒီအထဲမှာပါပဲဓမ္မလမ်းစဉ်အကုန်လုံးပါပဲဓမ္မရဲ့လမ်းစဉ်အကုန်စင်ဟာဒါပါပဲမကောင်းမှုအကုသိုလ်ကိုမလုပ်ပါနဲ့ကောင်းမှုကုသိုလ်ကိုလုပ်ပါပြီးတော့စိတ်ကိုတန့်ရှင်းဖြူစင်အောင်လုပ်နေပါဒါဟာတရားအားလုံးစုစုပေါင်းပါပဲကေဝလပရိပုံနာကေဝလပရိသုဒ္ဓာမြတ်စွာဘုရားရဲ့တရားတော်ဟာကေဝလပရိပုံနာအားလုံးပြည့်စုံနေပြီနောက်ထပ်ဖြစ်ဆွတ်ဖို့ဘာမှမလိုတော့ပါဘူးလုံးလုံးလျားလျားပြည့်စုံနေပြီဖြစ်ပါလေနောက်ပြီးတော့ကေဝလပရိသုဒ္ဓာအကုန်အစင်စင်ကြဲနေပါပြီဘာမှနှုတ်ဖို့မလိုတော့ပါဘူးအင်မတမမှန်အားကြီးလို့မမှန်တာရယ်လို့အညစ်အကြေးရယ်လို့ထုတ်ပစ်စီရဘာမှမရှိပါဘူးဖြစ်ဆွတ်ဖို့လည်းမလိုဘူးထုတ်နှုတ်ဖို့လည်းမလိုဘူး အားလုံးပြည့်စုံပြီးသားမှန်ကန်ပြီးသားများသာဖြစ်ပါလေ။ဒီလိုမှဓမ္မဖြစ်မှာပေါ့စัจ java လာဓမ္မပေါ့သတ္တဝါအားလုံးနဲ့ဆိုင်တဲ့တဘာဝတရားကြီးပါပဲ။တရားဓမ္မတစ်ခုဟာတကယ်မှန်ကန်တဲ့တကယ်ဖြူစင်တဲ့ဓမ္မဆိုရင်စัจ java လာဓမ္မဖြစ်ရပါလိမ့်မယ်။ဂိုင်းကနဓမ္မမဟုတ်နိုင်ပါဘူး။အသိဉာဏ်ပြည့်စုံတော်မူသွားတဲ့အထွတ်အထိပ်ရောက်တော်မူသွားတဲ့သဗ္ဗညုတဉာဏ်ရှင်တို့ဟာဘယ်တော့မှကြင်မြောင်းတဲ့ဂိုင်းကနအဖွဲအစည်းအကြောင်းကိုမသင်ကြားပါဘူး။သူတို့ရဲ့အစုံအမဩဝါဒတွေအားလုံးဟာစัจ java လာအားလုံးကတတဝါဒီအားလုံးအတွက်ဖြစ်ပါလေ။ဓမ္မဆိုတာသဘာဝတရားပဲ။သဘာဝတရားဆိုတာအားလုံးနဲ့သက်ဆိုင်တဲ့နိယာမပဲ။စัจ java လာတစ်ခုလုံးကိုစိုးမိုးတာပဲစัจ java လာတစ်ခုလုံးဟာဓမ္မနိယာမသဘာဝတရားရဲ့အုတ်ချုပ်မှုအောက်မှာပါပဲဒီလိုတရားကမှသာရှိသမျှအားလုံးနဲ့သက်ဆိုင်မှာအကျုံးဝင်မှာပါအားလုံးကလည်းလက်ခံနိုင်ကြမှာပါပုဂ္ဂိုလ်တူဟာဘယ်လိုအယူဝါဒဘယ်လိုဂိုင်းကနဘယ်လိုအစဉ်အဖွဲ့ဘယ်ရိုးရာယုံကြည်မှုဘယ်ဓလိထုံးစံကပဲဖြစ်ဖြစ်မကောင်းမှုမလုပ်ပါနဲ့ကောင်းမှုကိုလုပ်ပါစိတ်ကိုစင်ကြယ်ပါစေဆိုတဲ့ဩဝါဒတရားကိုအတိုက်အခံလုပ်ဖို့အကြောင်းမရှိနိုင်ပါဘူးဒီလိုတရားတွေကိုဘယ်သူကအတိုက်အခံလုပ်နိုင်ပါမလဲအားလုံးကပဲလက်ခံနိုင်ပါတယ်လက်ခံကြပါတယ်ဒါပေမဲ့တကယ့်တရားဓမ္မရဲ့အစီအနှစ်တွေပျောက်ကွယ်သွားကြတဲ့အခါကျတော့ဖျားရှင်ရဲ့အစိုးမတွေကိုလူတွေကအတိတ်ပဲကောက်ယူမှုတွေမှားကုန်ကြပါတယ်။ဒူးစရိုက်ဆိုတာဘာလဲ။သူတော်ကောင်းအကျင့်ဆိုတာဘာလဲ။အစရှိလို့ပေါ့။ဥပမာအပြင်ပန်းအဖြစ်တွေ့ရတဲ့ဝတ်စားဆင်ရင်မှုတွေထုံတန်းစင်လာအယကျင့်ပါတဲ့ပွဲတွေဘာသာရေးအခမ်းအနားတွေတိကျယုံကြည်ချက်တွေအစရှိသဖြင့်ပေါ့။တရားဓမ္မကိုစัจ java လာတစ်ခုလုံးကလက်ခံနိုင်မဲ့ခံယူချက်ကဘာလဲပုဂ္ဂိုလ်တဦးဟာကာယကံဝစီကံမနောကံနဲ့ပြုမှုပြောဆိုစိတ်ကူးပြီးတခြားတတ္တဝါတွေကိုနာကျင်စေမယ်ဘေးရောက်စေမယ်တခြားတတ္တဝါတွေရဲ့အေးချမ်းမှုချမ်းသာမှုကိုနှောက်ယှက်တာဖြစ်ရင်အဲ့ဒါဟာအပြစ်ရှိတဲ့အကုသိုလ်အလုပ်ဖြစ်ပါတယ်လုတ်တဲ့ပုဂ္ဂိုလ်ကလည်းအပြစ်ကျူးလွန်တဲ့ပုဂ္ဂိုလ်ပါပဲအပြင်ပန်းကဘယ်လိုတွေ့ရတွေ့ရဘယ်လိုဝတ်စုံဝတ်ထားဝတ်ထားဘယ်လိုထုံးစံစင်လာဒီပဲလုတ်လို့ဘယ်လိုကိုးကွယ်စိတ်ကပ်မှုတွေပဲလုတ်နေနေဘာမှမထူးပါဘူးအလားတူပါပဲတတဝါဒီကိုကူညီမစတဲ့အကျိုးဖြစ်စေတဲ့ကာယကံဝစီကံမနောကံပြုလုပ်မှုတွေတတ္တဝါတွေအားလုံးအတွေ့အေးချမ်းတာယာမှုအစဉ်ပြေမှုတွေဖန်တီးပေးတဲ့လှုပ်ဆောင်မှုတွေဟာကုသိုလ်ကောင်းမှုတွေပါပဲပြုလုပ်ကြတဲ့ပုဂ္ဂိုလ်ဟာဘယ်လိုပဲဝတ်စားထားဝတ်စားထားဘယ်လိုအခမ်းအနားတွေလှုပ်လှုပ်မလှုပ်လှုပ်ဘာမှမထူးပါဘူးကုသိုလ်ဟာကုသိုလ်ပဲအကုသိုလ်ဟာအကုသိုလ်ပါပဲအရေးကြီးတာကကိုယ့်ရဲ့လုပ်ကိုင်မှုပါပဲကိုယ့်ရဲ့အကျိုးကျေးဇူးတွေဟာကိုယ့်ရဲ့လုပ်ကိုင်မှုအပေါ်မှာတည်ပါတယ်။တဘာဝဓမ္မနိယာမကဒီအတိုင်းပါပဲ။ဒါကိုလက်ခံရပါလိမ့်မယ်။ဖခင်ကဟောပြောလို့မဟုတ်ပါဘူး။ကျမ်းဂန်လာလို့လည်းမဟုတ်ပါဘူး။ဆရာသမားကပြောလို့လည်းမဟုတ်ပါဘူး။ကိုယ်ကိုယ်တိုင်လက်တွေ့ခံစားသိရှိပြီးဖြစ်ရပါလိမ့်မယ်။ဓမ္မလမ်းစဉ်မှာရှေ့ကိုဆက်လက်ပြီးသွားတဲ့အခါမှာဒါဟာသဘာဝတရားပဲစัจ java လာတရားပဲဆိုတာကိုမိမိရဲ့ကိုယ်တွေ့အနေနဲ့သိနာလည်လာကြပါလိမ့်မယ်ရှင်းလင်းလာပါလိမ့်မယ်ဓမ္မဆိုတာစัจ java လာနဲ့သက်ဆိုင်တဲ့တရားပဲတဦးစီတဦးစီအားလုံးနဲ့သက်ဆိုင်ပါတယ်စัจ java လာရှိသက်ရှိသက်မဲ့အားလုံးကိုအုပ်စိုးနေပါတယ်ပုဂ္ဂိုလ်တဦးဟာစိတ်ထဲမှာမကောင်းတဲ့အကုသို့စိတ်ရှိနေမှသာကာယကံဝစီကံမနောကံနဲ့သူတစ်ပါးကိုကျူးလွန်နိုင်ပါလေ။လောဘဒေါသမောဟအစရှိတဲ့ကိလေသာအညစ်အကြေးတွေတစ်ခုခုကိုယ်စိတ်ထဲမှာဖြစ်မှနှုတ်နဲ့ဖြစ်စေကိုယ်အမူအရာနဲ့ဖြစ်စေသူတစ်ပါးအပေါ်မှာ ကျွလွန်နိုင်ပါတယ်။နောက်အမှန်တရားတစ်ခုကတော့ယောဂီတို့ဟာစိတ်ထဲမှာအကုသို့အညစ်အကြေးတွေတစ်ခုတစ်ခုဖြစ်လာတဲ့အခါမှာအလိုလိုစိတ်မချမ်းသာဖြစ်ကြရပါတယ်။ဒီလိုအကုသို့စိတ်တွေဖြစ်နေတဲ့အချိန်မှာဘယ်နဲ့လှုပ်ပြီးစိတ်ချမ်းသာပျော်ရွှင်နိုင်ပါမလဲ။စိတ်ဆင်းရဲရမှသိကြပါတယ်။စိတ်ထဲမှာအကုသို့ဝင်လာတာနဲ့တပြိုင်နက်တဘာဝကအပြစ်ပေးလာပါတယ်။ဒဏ်ခတ်လာပါတယ်။အလားတူပါပဲယောဂီကစိတ်ထဲမှာမေတ္တာစိတ်ကရုဏာစိတ်ကုသိုလ်စိတ်တွေဖြစ်နေရင်သူတစ်ပါးကိုတကယ်အကူအညီမပေးနိုင်အောင်တော့ကုသိုလ်စိတ်ကောင်းတဲ့စိတ်ရှိတဲ့ဆိုတာနဲ့ပဲတဘာဝကယောဂီကိုစုချပြန်ပါလေယောဂီဟာစိတ်ပျော်ရွှင်မှုစိတ်အေးချမှုကိုခံစားရပါတယ်စိတ်ထဲမှာနှစ်သက်မှုကိုရပါတယ်ဒါဟာတဘာဝတရားပါပဲတဘာနိယမတဘာဝဥပဒေဆိုတာဒါပါပဲလူတွေဟာကိုကိုကိုခေါ်ခြင်းသလိုခေါ်နိုင်ပါတယ်ခရစ်ယာန်ဂျူးဟိန္ဒူးမွတ်စလင်ဗုဒ္ဓဘာသာဘယ်လိုပဲခေါ်ခေါ်ကလာဗမာအမေရိကန်တရုတ်ရုရှန်ဘယ်လိုပဲခေါ်ခေါ်ဘာမှထူးခြားမှုမရှိပါဘူးစိတ်ထဲမှာအကုသို့ဖြစ်တဲ့အခါစိတ်ညစ်ရပါတယ်စိတ်ထဲမှာကောင်းမှုကုသိုလ်ပွားတဲ့အခါစိတ်ဟာချမ်းသာပါတယ်အေးချမ်းပါတယ်ဒါဟာသဘာဝတရားပါပဲဖယားဟောပြောခဲ့တဲ့သဘာဝတရားကတော့ဓမ္မလို့ခေါ်ပါတယ်ဓမ္မဆိုတာကတရားဥပဒေသဘာဝလို့အဓိပ္ပာယ်ရှိပါတယ်အကုသိုလ်မကောင်းမှုတွေကိုမလုပ်ရုံကုသိုလ်ကောင်းမှုတွေကိုသာလုပ်နေရုံနဲ့တော့တရားဓမ္မကမပြည့်စုံသေးပါဘူးအကုသိုလ်စိတ်တွေမဖြစ်တဲ့အခါအကုသိုလ်အမှုတွေမလုပ်တော့ပါဘူးဒါကတော့အင်မတန်ကောင်းပါတယ်ကုသိုလ်စိတ်တွေဖြစ်လို့ကောင်းမှုတွေကုသိုလ်တွေလုပ်တာကလည်းအင်မတန်ကောင်းပါတယ်ဒါပေမဲ့ယောဂီတို့အရင်ဘဝဘဝတည်းတုန်းကစုပေါင်းပြီးဆဲယူလာခဲ့တဲ့အကုသိုလ်ဟောင်းကံဟောင်းတွေကရှိနေပါသေးတယ်ဒါဒီအလုံးကိုအမြင့်ပြတုတ်တင်မပြစ်နိုင်သေးဘူးဆိုရင်တော့ယောဂီတို့လွမြောက်လို့မရနိုင်ကြသေးပါဘူးဒီအကုသို့အထုတ်ဟောင်းကြီးကတခါတခါခေါင်းဖော်လာပြီးယောဂီတို့ကိုလွှမ်းမိုးပြီးမခံရနိုင်အောင်ဖိစီးကြပါတယ်ဒီလိုဖြစ်လာတဲ့အခါများမှာယောဂီကမိမိကိုရောသူတစ်ပါးကိုရောဘေးပြစ်စီတဲ့အလုပ်ကိုလုံးမိခဲ့တတ်ကြပါတယ်ဒီတော့ဒီဒုက္ခကြီးကြီးကမလွတ်နိုင်သေးပါဘူးရှိရှိဘဝဘဝကစုပေါင်းပြီးစိုးလောင်ထားပြီးတည်ဆောင်းယူလာတဲ့အကုသို့ကံကြွေးတွေအလုံးမကုံစင်သေးရင်တော့ယောဂီဟာဒုက္ခနယ်တွေကမလွတ်မြောက်နိုင်သေးပါဘူးဒါကြောင့်ဓမ္မတရားအလုံးပြည့်စုံအောင်အချက်သုံးချက်စလုံးကိုလိုအပ်ပါတယ်အကုသို့မကောင်းမှုတွေကိုမလုပ်ဖို့ကုသိုလ်ကောင်းမှုတွေကိုလုပ်ဖို့စိတ်ကိုသန့်ရှင်းစင်ကြယ်ဖို့ဒီသုံးမျိုးတို့ဖြစ်ပါတယ်တရားလမ်းစဉ်တစ်ခုလုံးကတော့အရိယောအထင်ကြီးကောမေကောအင်္ဂါ၈ပါးရှိသောမြင့်မြတ်သောတရားလမ်းစဉ်မေကင်၈ပါးလို့ခေါ်ပါတယ်မြင့်မြတ်တဲ့လမ်းစဉ်ဆိုတာကတော့ဘယ်ခိုင်းကနကဘယ်ဖြစ်ဖြစ်ဘယ်အတိုင်းအဝိုင်းတဲ့ကဘယ်ဖြစ်ဖြစ်ဘယ်တိုင်းဘယ်နိုင်ငံကဘယ်ဖြစ်ဖြစ်ဘယ်အသားရောင်ကဘယ်ဖြစ်ဖြစ်ကွာခြားမှုမရှိပါဘူးဒီလမ်းစဉ်ကိုရှောက်ပြီးလိုက်နာကျင့်သုံးမယ်ဆိုရင်မုံမြတ်တဲ့ပုံကိုသူတော်စင်သူတော်ကောင်းဖြစ်လာမှသိကြပါတယ်ဒါကြောင့်မြင့်မြတ်တဲ့လမ်းစဉ်လို့ခေါ်ရခြင်းဖြစ်ပါတယ်မေကင်၈ပါးကိုသီလသိက္ခာသမာဓိသိက္ခာပညာသိက္ခာရေလို့သုံးပိုင်းခွဲခြားထားပါတယ်သီလသိက္ခာမှာကိုကျင့်တရားနဲ့သက်ဆိုင်ပါတယ်မိမိရဲ့အကျင့်ကိုစောင့်ထိန်ပြီးသူတစ်ပါးကိုဘေးဖြစ်စေမဲ့ကိစ္စကိုရှောင်ကျဉ်ခြင်းဖြစ်ပါတယ်သမာဓိသိက္ခာအပိုင်းကတော့မိမိစိတ်ကိုနှိမ်နှင်းခြင်းအပြင်ကောင်းမှုပြုခြင်းဖြစ်ပြီးပညာသိက္ခာပိုင်းမှာမိမိတန်တန်ကိုဝိပဿနာအဖြစ်ထိမ့်သိမ့်ခြင်းထိုးထွင်းပြီးအဟုတ်အမှန်ကိုစိကြသောညာမ မိမိကိုယ်တွင်းမှစုပေါင်းစုလုံထားတဲ့ကိလေသာအညစ်အကြေးတွေကိုအမြင့်ပြတ်သုတ်စင်နိုင်တဲ့ပညာဖြစ်ပါတယ်။ဒီသီလတမာတိပညာသုံးခုတို့ဟာမဲခင်ရှိပါပါပဲ။သီလသိက္ခာမှ3ပိုင်း၊သမာတိသိက္ခာမှ3ပိုင်းနဲ့ပညာသိက္ခာမှ2ပိုင်းစုစုပေါင်း10ပိုင်းဖြစ်ပါတယ်။သီလသိက္ခာမှသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝမဲ့ခင်၃ပါးရှိပါတယ်ပထမမဲ့ခင်သမ္မာဝါစာကတော့မှန်ကန်သောစကားကိုပြောဆိုခြင်းပါပဲအပြောအဆိုမှာစင်ကြယ်စီဖို့ပေါ့မဲ့ခင်လမ်းစဉ်တစ်ခုလုံးဟာအညစ်အကြေးတွေကိုသန့်ရှင်းစင်ကြယ်အောင်လုပ်တဲ့လမ်းစဉ်ဖြစ်တော့နှုတ်အမူအရာမှာစကားအရာမှာစင်ကြယ်ဖို့ရာလေလိုပါတယ်နှုတ်အရာမှာစင်ကြယ်ဖို့ရာကိုနားလည်ဖို့ရာမှာနှုတ်အရာမှာမစင်ကြယ်မှုညဉ့်ညမ်းမှုကိုပထမနားလည်ရပါလိမ့်မယ်နှုတ်ညဉ့်ညမ်းမှုမစင်ကြယ်မှုတွေကိုရှောင်ကျဉ်လိုက်ရင်ကြံတဲ့စကားတွေဟာစင်ကြယ်တာပေါ့ဒီတော့နှုတ်မစင်ကြယ်မှုနှုတ်ညဉ့်ညမ်းမှုတွေဟာဘာဒီလဲဆိုတာကိုသိဖို့ရလိုပါတယ်နှုတ်ညဉ့်ညမ်းမှုတွေကတော့၄မျိုးရှိပါတယ်တစ်ခုကတော့မူသာဝါဒမူသားစကားပြောတာမဟုတ်မမှန်တာတွေကိုပြောတာသူတပားကိုလိမ်လည်လှည့်စားတာတွေနှစ်အချက်ကတော့ပိစုနဝါစာအတင်းအပြင်းပြောတာအချင်းချင်းမိပြက်အောင်ဂုံးတိုက်တာမျိုးသုံးအချက်ကတော့ဖရုသဝါစာသူတပားကိုနာကြီးစေတဲ့ကြံတန်ရုပ်မာတဲ့စကားတွေပြောတာတွေဆေးရည်တိုင်းထွာတာတွေလေးအချက်ကတံဖပလာပဝါစာအနှစ်သာရမရှိတဲ့တံပိုးမရှိတဲ့အသိအဖြစ်စကားတွေအသုံးမကျဘဲအချိန်သာကုန်စည်တဲ့စကားတွေပြောတာဖြစ်ပါတယ်ဒါတွေဟာနှုတ်အမူအရာမစင်ကြယ်တာတွေပေါ့ဒီစကားတွေကိုမပြောဘဲရှောင်ကျင်တတ်တယ်ဆိုရင်တော့ကြံတဲ့စကားတွေဟာစင်ကြယ်ကောင်းမွန်တဲ့စကားတွေပါပဲဒုတိယမေခင်ကတော့သမ္မံကမ္မန္တကိုအပြုမူတွေကိုစင်ကြယ်စေခြင်းဖြစ်ပါလေဒီမှာလေကိုအပြုအမူစင်ကြယ်တယ်ဆိုတာဘာလဲလို့သိဖို့ရမှာကိုအပြုအမူမစင်ကြယ်တာဒီဟာဘာလဲလို့သိဖို့လိုပါတယ်မဲခင်လမ်းစဉ်တစ်ခုလုံးမှာအကောင်းအဆိုးအတိုင်းအထွာကတော့ဒီတစ်မျိုးပဲရှိပါတယ်ဘယ်အပြုအမူဘယ်ဟာကိုပဲလှုပ်လို့သူတပားပျက်စီးစေမဲ့အလုပ်သူတပားနာကြီးစေမဲ့အလုပ်သူတပားရဲ့ချမ်းသာမှုအစဉ်ပြေမှုကိုပျက်စီးစေမဲ့အလုပ်ဆိုရင်အဲ့ဒါဟာမစင်ကြယ်တဲ့အလုပ်ပါပဲဒီအလုပ်တွေဟာသူတပားကိုသာမဟုတ်ဘဲမိမိကိုယ်ကိုလည်းဘေးအန္တရာယ်ဖြစ်စေပါတယ်မကောင်းတဲ့မစင်ကြယ်တဲ့ဒုစရိုက်အလုပ်တွေဟာသီလပြက်ပြားစေနိုင်ပါတယ်သူတို့တွေကဘာတွေလဲဆိုတော့ပါဏာတိပါတသက်ရှိတတဝါတစ်ခုခုကိုသတ်ပြတ်မှုအဒိနာဒါနသူတပားပစ္စည်းကိုမပိုင်တာကိုမတရားယူမှုခိုးမှုဝှက်မှုလူရမှုတွေပေါ်ကာမေစုမိစ္ဆာစာရမှားယွင်းတဲ့မေထုံပြုခြင်းမှုသူရာမေရယမူးယစ်စီတဲ့စီအရက်စီစာတွေတောက်စားမှုဖြစ်ပါတယ်မူးယစ်ပြီးတခြားအကုသိုလ်တွေကိုလည်းလျှောက်ပြီးဆက်လက်ပြီးကျူးလွန်မိကြပြန်ပါတယ်ဒါတွေဟာညဉ့်ညမ်းတဲ့မတန့်ရှင်းတဲ့ကိုယ်ကာယနဲ့ပြုလုပ်တဲ့အမှုတွေပေါ်အညစ်အကြေးတွေကိုရှောင်ပြီးမလုဖဲနေရင်ကြံတဲ့လုက္ကံမှုတွေဟာကောင်းတဲ့စင်ကြယ်တဲ့အပြုအမူတွေပဲပေါ့နောက်တတိယမဲ့ခင်သမ္မာအာဇီဝကြတော့ကောင်းသောစင်ကြယ်သောအသက်မွေးမြူခြင်းဖြစ်ပါတယ်လူတိုင်းလူတိုင်းဟာအသက်မွေးဝန်းကြောင်ရှိကြရပါတယ်လူမှန်ရင်ကိုယ်ဝန်းစားကိုရှာစားကြရမှာပေါ့ဘယ်လိုအလုတ်အကင်မျိုးကိုလုတ်ကင်ရပါမလဲဒီမှာလေအကောင်းအဆိုးအတိုင်းအတော်ဟာအတူတူပါပဲ အလုတ်ကဝင်ငွေဘယ်လောက်ကောင်းကောင်းပိုက်ဆံပြီးဘယ်လောက်ရရဒီအလုတ်ဟာသူတပားကိုလည်းအန်တရယ်ပြုမယ်ဆိုရင်ဒီဟာကောင်းတဲ့အလုတ်တမ္မာအာဇီဝအလုတ်မဟုတ်နိုင်တော့ပါဘူးကိုအလုတ်နဲ့ပတ်သက်ပြီးလူတယောက်ဟာအကျင့်စရိတ်တပြက်ပြားစီမင်းသီလကျိုးပျက်စီမင်းစိတ်ဒုက္ခရောက်စီမင်းဆိုရင်လေဒါဟာကောင်းသောအဆက်မဝင်ချောင်းလို့မဆိုနိုင်ပါဘူးတချို့ကတော့ပြောပါတယ်ကြုံမတတ်ပါဘူးဒါပေမဲ့ဓာဒီလှန်တွေစနတ်တွေလူစားပစ္စည်းတွေအယောင်းအဝယ်လုပ်နေရင်သူများသီလပြစ်အောင်မကောင်းတဲ့အလုပ်တွေလုပ်ဖြစ်အောင်ဖန်တီးပေးတဲ့အတွက်ကြောင့်ဒီဟာလဲတာမာအာဇီဝမဟုတ်နိုင်ပါဘူးကျုပ်အရင်မတောက်ပါဘူးစိတ်ကြောက်မရှူပါဘူးဆိုပေမဲ့အရင်ရောင်းမယ်ကစားဝိုင်းထောင်မယ်ကိုတိုင်မသတ်ပေမဲ့သူများသတ်ထားတဲ့အသားဒီကိုရောင်းမယ်တရိษာမွေးပြီးတော့တားသတ်သမားဒီထံရောင်းမယ်ဒါဒီအားလုံးဟာလေသူများဒီအကုသို့ပွားအောင်လုပ်ပေးတာဖြစ်လို့မကောင်းတဲ့အသက်မွေးဝန်းချောင်းမကောင်းတဲ့အလုပ်တွေပါပဲနောက်ပြီးတော့လည်းရှိပါသေးတယ်အပြင်ပန်းအမြင်မှအင်မတန်ကောင်းတဲ့အလုပ်ပါပဲဒါပေမဲ့အတွင်းကစေတနာကအရေးကြီးပါတယ်အတွင်းရည်ရွယ်ချက်ကမှားနေမယ်သူများကိုအသုံးချဖို့အမျက်ထုတ်ဖို့အညွန့်ခူးဖို့ဆိုရင်ဘယ်လောက်ပဲကောင်းပါတယ်ဆိုတဲ့အလုပ်ပဲဖြစ်ဖြစ်မကောင်းတဲ့အသက်မူဝင်ကြောင်ဖြစ်လာပါတယ်ဥပမာတစ်ခုပြောပြပါဦးမယ်နှစ်ပေါင်းအတော်ကြာပါပြီဂူရုကြီးတရားဓမ္မကိုမတွေ့ရခင်ကပေါ့သူတို့မိသားစုတွေကတဦးတယောက်ကနေထိုင်မကောင်းဖြစ်ပါတယ်ခါတိုင်းကုနေကြဆရာဝန်ကလည်းခရီးထွက်နေပြီးအဲ့ဒီအချိန်မှမရှိလေတော့တခြားဆရာဝန်တဦးကိုသွားပြီးပင့်ရပါတယ်အဲ့ဒီဆရာဝန်ကအလုတ်အင်မတန်များပါတယ်အိမ်ပင့်လို့လာမမဟုတ်ဘူးဆိုတာသိတော့ဂူရုကြီးကသူ့ကိုယ်တိုင်ပဲပင့်ဖို့သွားပါတယ်စေကန်ရောက်တော့လူနာဒီလည်းတယောက်မှမရှိပါဘူးဆရာဝန်တဦးတည်းထိုင်နေကြတွေ့ရပါတယ်ခါတိုင်းဆိုရင်လူနာတွေအများကြီးနဲ့ပြည့်ကျနေကြပါပဲ။ဒါနဲ့ကုရုကြီးကဒီလိုဆိုရင်အိမ်ပင့်လို့ရမှာပဲဆိုပြီးဝမ်းသာသွားပါလေ။ဒါပေမဲ့သိကျင်တာနဲ့ဆရာရဲ့ခါတိုင်းဆိုလူနာတွေအင်မတန်များတာပဲ။ဒီကနေ့တော့လူနာလည်းမရှိပါလားလို့မေးမိပါတယ်။ဒီတော့ဆရာဝန်ကမျက်နှာမသာမယာနဲ့ခါတိုင်းဆိုရင်ဒီရာသီဥတုမျိုးမှာကူးဆက်တတ်တဲ့ယောဂတွေဟာတိတ်ပြီးဖြစ်ကြတာပဲအခုတော့ဘာဖြစ်တယ်မသိပါဘူးဗျာဒီနှစ်ကူးဆက်တတ်တဲ့ယောဂလည်းတခုမှပေါ်မလာဘူးလို့ပြန်ပြောပါတယ်ဒါဟာဘယ်လိုဆရာဝန်မျိုးလဲဆရာဝန်အလုပ်ကအလွန်မုံမြတ်တဲ့အလုပ်အကိုင်ပဲဆရာဝန်တိုင်းကတော့ဒီလိုမဟုတ်ကြပါဘူးဒါပေမဲ့ဒီလိုဆရာဝန်မျိုးနဲ့လည်းကြုံရဘူးပါတယ်လူတွေယောဂာတွေများများဖြစ်ဖို့တောင်းတနေကြပဲဒါမှငွေဝင်ကောင်းအောင်လို့ကြားရတာတည်ဆိုးတာပဲဒါပေမဲ့သူများတွေကိုအပြစ်ပြောဖို့ရာကတော့အင်မတန်လွယ်ပါတယ်အဲ့ဒီအချိန်တုန်းကဂူရုကြီးကလည်းတရားအစစ်အမှန်ကိုမတွေ့သေးပါဘူးနောက်မကြာခင်ပဲတရားစစ်တရားမှန်ကိုတွေ့သိလာတော့ကိုကိုကိုအရင်ကြည့်ဖို့စစ်ဆေးဖို့ဝေဖန်ဖို့ဆိုတာကိုသိရှိလာပါတယ်။ဂူရုကြီးကကိုကိုကိုပြန်ကြည့်လိုက်တော့ဝေဖန်လိုက်တော့အမှန်အဖြစ်အပျက်တွေကထင်ရှားလာပါတယ်။ဒီဆရာဝန်ကိုဝေဖန်ဖို့အပြစ်ရှာဖို့ကလွယ်ပါတယ်။ဒါပေမဲ့ငါကရောလို့ကိုကိုကိုမေးမိပါတယ်။ဂူရုကြီးဟာအင်မတန်အလုပ်များတဲ့အယောင်းအဝယ်သွက်တဲ့ကုံစယ်မျိုးရိုးကဖြစ်ပါတယ်။ကိုကိုတိုင်ကုံတယ်လှုပ်လာတော့ကုံတယ်ရဲ့စိတ်ဓာတ်ဟာဘယ်လိုလဲဆိုတာကိုကောင်းကောင်းသိပါတယ်။ကုံတယ်အသုံးနှုံးနဲ့ဆိုရင်ဥပမာတိုင်းပြည်မှာမိုးခေါင်တယ်၊စပားဆန်ရီရှားပါတယ်၊စစ်ဖြုတ်လို့လူသုံးကုန်ပစ္စည်းတွေရှားပါတယ်၊အစစအရာရာကုံစင်းနှုံးတွေတက်တယ်ဆိုရင်ကုံတယ်အသုံးနှုံးနဲ့တော့အယောင်းဝယ်ကောင်းတယ်၊ဈေးသွက်တယ်လို့ဆိုပါတယ်။ကုံစက်အတွက်တော့ကောင်းတာပေါ့လူတွေဒုက္ခရောက်ကြတာကအရေးမကြီးပါဘူးအယောင်းဝယ်ပိုကောင်းတော့ပိုက်ဆံတွေပိုရတာပေါ့စစ်ပြီးသွားပြီးစပားဆံရွေတွေပေါများလာပြီးလူသုံးကုန်ပစ္စည်းတွေလည်းပေါများလာပြီးဆိုတော့ ဈေးနှုန်းတွေကျလာပါတယ်ဒီတော့ဝမ်းနဲ့ပန်းနဲ့ဈေးတွေကျကုန်ပြီကျုပ်တို့ပျက်စီးကုန်ပြီလို့ပြောကြပါတယ်ဒါဟာဘယ်လိုသဘောထားလဲဘယ်လိုစေတနာမျိုးလဲသူများဒီအပေါ်မှာအညွန့်ခူးဖို့အမြတ်ထုတ်ဖို့သွေးဆုပ်ဖို့ဟာတမ္မာအာဇီဝကောင်းသောအသက်မွေးမြူခြင်းမဟုတ်ပါဘူးလူဆိုတာတဦးတည်းနေလို့ရတာမျိုးမှမဟုတ်ပဲအများနဲ့အုပ်စုနဲ့အဖွဲ့စည်းနဲ့နေကြရတာပါပဲသီလဟာဘာကြောင့်ရှိဖို့လိုသလဲကိုကသူများကလာပြီးမတရားလုပ်အနိုင်ကျင့်မယ်ဆိုရင်ကိုကမကြိုက်သလိုမခံကျင်သလိုသူများကလည်းကိုကမတရားမလုပ်အပ်ပါဘူးအနိုင်မကျင့်အပ်ပါဘူးဘာအလုပ်ကိုပဲလုပ်လို့ဘယ်လိုပဲဝန်းစာရှာရှာငါရဲ့အသက်မွေးဝင်းကြောင်းဟာငါအတွက်နဲ့ငါကိုမိခိုးနေတဲ့သူတွေအတွက်ငွေကြေးအထောက်အပံ့အကူအညီရစေဖို့သာမကအခြားလူတွေကိုလည်းအထောက်အပံ့ဖြစ်စေနိုင်ဖို့ဆိုရင်ဒါဟာကောင်းတဲ့မွန်မြတ်တဲ့သဘောထားရည်မှန်းချက်ပါပဲကောင်းတဲ့မှန်တဲ့အသက်မွေးဝင်းကြောင်းလမ်းကြောင်းပါပဲဒါပေမဲ့စိတ်ထားရည်မှန်းချက်ကမတရားလုပ်ဖို့ကို့အတွက်ပိုက်ဆံအများကြီးရဖို့တခုသေးသာဆိုရင်တော့ဒါဟာသမ္မာအာဇီဝမဟုတ်ပါဘူးအိမ်တောင်ဦးစီးတယောက်အနေနဲ့အလုပ်ကိုကြိုးကြိုးစားစားလုပ်ဖို့ရလိုပါတယ်ရိုးသားစွာသစ္စာရှိစွာပိုက်ဆံရှာဖို့သူများဒီကိုအားကိုးမနေဘဲနဲ့ကို့ကိုယ်ကိုအားကိုးပြီးရပ်တည်နိုင်ဖို့ဖြစ်ပါတယ်ဒါပေမဲ့ပိုက်ဆံရှာလို့ရတဲ့အခါဝင်ဝေးကောင်းစားပြုလာတော့မာနတက်လာတတ်ကြပါတယ်ငါတလုံးဖြစ်လာပါတယ်ဒါဟာဂုရုကြီးရဲ့ကိုယ်တွေ့ပါပဲအလုတ်အကင်မှာအောင်မြင်လေလေကိုကိုကိုအထင်ကြီးလေလေငါငါငါဟာငါဟာဖြစ်လေလေပါပဲငါလုတ်တာငါရှာတာငါတော်လို့ငါလုတ်တာကင်တတ်လို့ပေါ့ငါဟာသူများတီတဲ့ပိုးတော်တာပဲထူတာပဲဆိုတဲ့စိတ်ယူစိတ်မိုက်တွေပေါ်လာတတ်ပါတယ်ပိုက်ဆံကိုလည်းပိုးပူပြီးစက်မက်မောလာပါတယ်ဒီလိုဆိုရင်တန်တရာဝတ်စင်းရဲကလူမြောက်ကြီးလမ်းဆုံးပန်းတိုင်ရဲ့ပြောမြန်ဘက်ကိုပြေးနေကြပါပဲလမ်းဆုံးပန်းတိုင်ကတော့ငါဆိုတဲ့အစွဲမရှိတော့ပါဘူးငါအစွဲဟာလုံးဝအေးပျော်ဆင်းသွားတဲ့အဆင့်ကအတလုံးဝကင်းစင်သွားတဲ့အဆင့်ဖြစ်ပါတယ်လူတဦးအနေနဲ့ကအလုပ်လုပ်ရမယ်ပိုက်ဆံရှာရမယ်ဆိုတဲ့အစွဲတစ်ခုတည်းပဲဆိုရင်တော့ဒီလူဟာဘယ်နဲ့လုပ်ပြီးဘဝစင်းရဲမှလွတ်မြောက်ရေးရနိုင်ပါမလဲဒီတော့ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ကြီးကြီးကအဖြေရှာပေးခဲ့ပါတယ်လူတဦးတယောက်ဟာအလုပ်လုပ်ပြီးပိုက်ဆံရှာပွေလို့ရပြီဒီပိုက်ဆံကိုရှာတာဟာငါအတွက်ငါကိုမိခိုးနေတဲ့လူတွေအတွက်သာရှာဖွေတာမဟုတ်ဘူးတခြားလူတွေအတွက်လည်းပါပါတယ်ငါရှာဖွေလို့ရတဲ့ပိုက်ဆံတွေကတချို့တဝက်ဟာသူတပတ်အကျိုးအတွက်ဖြစ်စီရမယ်လို့အောက်မေ့ရမယ်လို့ပြောခဲ့ပါတယ်ဒါကြောင့်အလုတ်လုတ်ပြီးဝင်ဝေရှာတဲ့အချိန်မှာစိတ်ထဲမှာတခြားလူတွေအတွက်သူများအကျိုးကျေးဇူးဖြစ်စီဖို့ရာလုတ်ကင်နေတယ်ရှာဖွေးနေတယ်လို့အောက်မေ့အတိရှိနေရပါတယ်ဒီတော့မှငါဆိုတဲ့အတ္တဆွေတကူကောင်းစိတ်ကပျောက်ကွယ်သွားကြပါလိမ့်မယ်ဒါဟာတမ္မာအာဇီဝရဲ့ပထမအဆင့်ပါပဲတကယ်ပိုက်ဆံရလာတော့လေအနည်းအများလိုက်လို့တချို့တဝက်ကိုကိုတားအားသမျှပေါ်သူများအကျိုးဖြစ်စီရပါလိမ့်မယ်စိတ်ထဲမှာစေတနာကြီးမှန်းချက်ကတော့အမြဲပဲရှိနေရပါလိမ့်မယ်ဒီတော့မှလှုပ်တဲ့အလုပ်အသက်မွေးမြူခြင်းဟာလေတကယ်တမ္မာအာဇီဝဖြစ်လာပါလိမ့်မယ်ဒီအခါကျတော့သူများအပေါ်မတရားလုပ်ခြင်းနဲ့စိတ်အညွန့်ခူးအမျက်ထုတ်ခြင်းနဲ့စိတ်တွေကလည်းမရှိတော့ပဲကူညီမဆခြင်းနဲ့စိတ်တွေဖြစ်ပေါ်လာတတ်ပါတယ်ဘာအလုပ်မျိုးပဲလုပ်လို့ကို့အတွက်ကို့မိသားစုအတွက်မျှတာမဟုတ်ပဲတခြားသူများတွေအကျိုးဖြစ်စီဖို့အကျိုးခံစားနိုင်စီဖို့ဆိုတဲ့စိတ်ကိုအမြဲထားလာရင်ဒါဟာသမ္မာအာဇီဝပါပဲဒီသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝမ မဂ်ကင်၃ခုတို့ဟာမဂ်ကင်၈ပါးရဲ့ပထမအဆင့်ဖြစ်တဲ့သီလသိက္ခာထဲမှာပါပါတယ်။နှုတ်အမူအရာနဲ့ရောကိုယ်အမူအရာနဲ့ရောလူအများကိုထိခိုက်စေတဲ့အမှုကိစ္စတွေကိုရှောင်ကျဉ်ကြတာဟာဓမ္မရဲ့ပထမပိုင်းမှာရှိပါသေးတယ်။ဒါနဲ့ဒီမဲ့ဆိုရင်တော့ဓမ္မလမ်းစဉ်ဟာမပြည့်ဝသေးပါဘူး။လူတွေကိုအိုးလောကလူသားတွေသူ့အဆက်မတက်ကြပါနဲ့သူ့အဥ္စာမခိုးကြပါနဲ့ဒီဟာမလုံစင်ပါဘူးဟိုဟာမလုံစင်ပါဘူးလို့တရားဟောနေုံနဲ့ဆိုရင်လူတွေကနားထောင်ကြပြီးတရားကနားတစ်ဖက်ကဝင်ပြီးနားတစ်ဖက်ကထွက်သွားမှာပါပဲအသိဉာဏ်ရှိတဲ့လူတူဟာဒီဟာကိုနားလည်လက်ခံပါတယ်ငါဟာမကောင်းမှုအကုသိုလ်တွေကိုမပြုလုပ်ရဘူးကုသိုလ်ကောင်းမှုကိုသာပြုလုပ်ရမယ်လို့ဝတ်ပြုကိုးဝယ်မှုအစင်မှတောင်းနားလည်လက်ခံကြပါတယ်။ဖယားဟောမှုရှေးပညာရှိတွေသူတို့ကောင်းကြီးတွေပြောခဲ့ကြလို့ဟောခဲ့ကြလို့ကျမ်းဂန်လာရှိလို့လက်ခံကြပါတယ်။ဒါပေမဲ့တကယ့်အဖြစ်ပြက်ကိုတွေ့အစင်မှတိတ်ပြီးမလွယ်ကူပါဘူး။အရက်ဖြစ်ဖြစ်စေးကြောက်ဖြစ်ဖြစ်စွဲနေတဲ့လူတို့ဟာဒီဟာဖြင့်ငါအတွက်အင်မတန်ဆိုးတဲ့ဟာပဲ။ဒီအကျင့်ကိုငါဖြောက်မှလို့အသိဉာဏ်နဲ့တော့ကောင်းကောင်းကြီးနားလည်ပါတယ်။အလောင်းအစားပြုတဲ့သူကလည်းဒီအလောင်းကစားဟာမကောင်းပါဘူးဆိုတာသိပါတယ်။ဘယ်လိုဒူးစရိုက်မျိုးမှပဲမဆိုဒီအကျင့်ကမကောင်းပါဘူး။ဒီအကျင့်ကပျောက်အောင်လို့မှပဲလို့ဆိုပြီးမယ်လို့တကယ့်အချိန်ကျလာတော့မကောင်းပါဘူးလို့အသိဉာဏ်ကသိရသားနဲ့ပဲဒီအကျင့်ကိုပြန်ပြီးဆက်ပြီးကျင့်ပြန်ပါတယ်။ဒီဟာဘာဖြစ်လို့ပါလဲကိုစိတ်ကိုကိုမထိန်နိုင်လို့ပေါ့ကိုစိတ်ကိုကိုမပိုင်နိုင်လို့မဆိုးမိုးနိုင်လို့ပေါ့ဒါကြောင့်ဓမ္မလမ်းစဉ်မြတ်ခင်၈ပါးရဲ့ဒုတိယလမ်းစဉ်ဟာကိုစိတ်ကိုထိန်သိမ်းဖို့သမာဓိထူထောင်ဖို့သမာဓိဖြစ်ဖို့ဖြစ်ပါတယ်သမာဓိသိက္ခာမှာလေအပိုင်း၃ပိုင်းရှိပါတယ်သမာဝါယမမြတ်ခင်သမာသတိမဲ့ခင်နဲ့သမာသမာဓိမဲ့ခင်တို့ပါပဲ။သမာဝါယမဆိုတာကကောင်းသောအားစိတ်ထုတ်ခြင်းကောင်းစွာမှန်ကန်စွာလေ့ကျင့်ခြင်းတို့ဖြစ်ပါတယ်။ယောဂီတို့ရဲ့ကိုယ်ခန္ဓာဟာအာအင်ချိနေပြီးခြေလှမ်းနှလှမ်းလောက်တောင်မှကောင်းကောင်းမလှမ်းနိုင်ဘူး။ဟိုရင်းဒီရင်ဖြစ်နေမယ်ဆိုရင်လူအများကကိုယ်လက်ကြံ့ခိုင်ရေးလေ့ကျင့်ခန်းလုပ်ပေးပါအားရှိလာအောင်လေ့ကျင့်ပေးပါလို့တိုက်တွန်းကြအကြံပေးကြပါလိမ့်မယ်အလားတူပါပဲစိတ်ဓာတ်ကအင်အားချိနေပြီးနေတဲ့အခါကြာရင်လေဒီလိုပါပဲအခုနှစ်ရက်လောက်တရားစထိုင်ပြီးဆိုရင်ပဲယောဂီတို့ရဲ့စိတ်ဓာတ်အင်အားဟာဘယ်လောက်အားနည်းနေတယ်ဆိုတာဘယ်လောက်မကြံ့ခိုင်တယ်လဲဆိုတာကိုသိကြရောပေါ့ရှိတလှမ်းမတိုးနိုင်ပါဘူးဟိုရင်ဒီရင်နဲ့ဒီလိုပဲမတန်ဆွမ်းတဲ့စိတ်ဓာတ်အားနေတဲ့စိတ်ဓာတ်ဟာကြံ့ခိုင်ရေးလက်ကျင်ကန်းတွေကောင်းကောင်းလိုးနေပါတယ်စိတ်ဓာတ်အားကောင်းတောင့်တင်းလာအောင်ခိုင်ခံ့လာအောင်လုပ်တဲ့လုပ်ငန်းများဟာသမာဝါယမပါပဲစိတ်ဓာတ်လက်ကျင်ကန်း၄မျိုးရှိပါတယ်ပထမကတော့ကိုယ့်ရဲ့စိတ်ကိုစူးစိုက်ကြည့်ပါလေ့လာကြည့်ပါကိုယ့်ရဲ့စိတ်ထဲမှာရှိတဲ့မကောင်းတဲ့စိတ်ကိုမကောင်းတဲ့စိတ်လို့ဆိုတာသိလာပါလိမ့်မယ်တွေ့လာပါလိမ့်မယ်ဒီမကောင်းတဲ့အကုသိုလ်စိတ်တွေကိုဖယ်ရှားပြစ်ကြပါအကုသိုလ်အညစ်အကြေးတွေကယောဂီတို့ရဲ့စိတ်ကိုအားနည်းအောင်မကြံ့ခိုင်အောင်လုပ်နေကြတာကိုဒီအကုသိုလ်စိတ်တွေမကောင်းတဲ့စိတ်တွေကိုပယ်ထုတ်ပြဖို့ရာကစိတ်ရဲ့ပထမလေ့ကျင့်ခန်းပါပဲစိတ်ရဲ့ဒုတိယလေ့ကျင့်ခန်းကတော့စိတ်ကိုတခါစုံစမ်းလေ့လာကြည့်ပါဦးယောဂီရဲ့စိတ်ထဲမှာမကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေမရှိဘူးဆိုရင်စိတ်ရဲ့တကားတွေကိုပိတ်ထားလိုက်ပါမကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေအแทးကိုဝင်မလာကြပါစေနဲ့စိတ်ရဲ့တတိယလေ့ကျင့်ခန်းကတော့ယောဂီတို့မိမိတို့စိတ်ကိုစစ်ဆေးကြည့်တဲ့အခါမှာစိတ်ထဲမှာဖြင့်ဒီကောင်းတဲ့စိတ်ထားဒီကုသိုလ်စိတ်တွေရှိတယ်ဆိုတာသိရင်အင်မတန်ကောင်းပါတယ် ငါတဲတဲတော်ပါလားလို့ငါစိတ်တော်မဖြစ်စီပါနဲ့မမကြွားပါနဲ့ဟုတ်တာကိုဟုတ်တဲ့အတိုင်းသာလက်ခံလိုက်ပါငါစိတ်ထဲမှာဒီကောင်းတဲ့စိတ်ကလေးတွေရှိနေပါလားဒါတွေကိုမပြောက်မပြက်အောင်ငါထိမ့်သိမ့်ပေးရမယ်ထိမ့်သိမ့်ယုံသာမကဒီကုလိုစိတ်တွေကိုတိုးပွားလာအောင်ပွားပေးရမယ်များပေးရမယ်ဆိုတာဟာစိတ်ရဲ့တတ္တိယလေ့ကျင့်ခန်းပါပဲသရုပ်ထလေ့ကျင့်ခန်းကတော့ယောဂီဟာစိတ်ကိုလေ့လာတဲ့အခါမှာကိုယ့်ရဲ့စိတ်ထဲမှာကုလိုစိတ်ရဲ့လို့ဘာတစ်ခုမှလည်းမရှိပါလားလို့သိတဲ့အခါစိတ်ရဲ့တကားဒီကိုအကုန်ဖွင့်ထားလိုက်ပြီးကိုယ်မှာမရှိသေးတဲ့ကုလိုစိတ်စိတ်ကောင်းတွေဝင်လာကြပါစေဒီလေ့ကျင့်ခန်းလေးခုဟာစိတ်ကိုကြံ့ခိုင်တန်ဆွမ်းစေတဲ့လေ့ကျင့်ခန်းတွေဖြစ်ပါလေဒါဟာသမ္မာဝါယာမတွေဖြစ်ပါလေယောဂီတို့တရားစတင်ပြီဆိုတာနဲ့ဒီသမ္မာဝါယာမလုပ်ငန်းတွေကိုစတင်ကျင့်နေကြပါပြီ။သမ္မာတတိမဂ္ဂင်ကတော့ကောင်းသောတတိရှိခြင်းမှန်ကန်စွာတတိပြုခြင်းတို့ဖြစ်ပါတယ်။တတိဟာအခုပစ္စုပ္ပန်မှာဖြစ်နေတာကိုသိနေမှသာကောင်းသောတတိဖြစ်ပါတယ်။အတိတ်နဲ့အနာဂတ်แท้ကိုတတိရှိနေဖို့မဟုတ်ပါဘူး။အတိတ်ကဆိုရင်ဖြစ်ပြီးခဲ့တဲ့အမှုကိစ္စတွေကိုပြန်လည်သတိရနေတာပါပဲအနာဂတ်ဆိုတော့လေမဖြစ်သေးတဲ့အမှုတွေကိုတွေးတောပြီးနှမ်းမြော်နေတာဖြစ်ပါတယ်အခုတကယ်ဖြစ်ပျက်နေတာတွေကိုတတိရှိနေတာမဟုတ်ပါဘူးတတိဆိုတာကအခုလက်ရှိတကယ်ဖြစ်ပျက်နေတဲ့အတိုင်းကိုတတိရှိနေရမှာဖြစ်ပါတယ်ပစ္စုပ္ပန်တည့်တဲ့မှာဒီအချိန်ဒီခဏမှာဖြစ်ပျက်နေတဲ့တကယ့်အဖြစ်အပျက်တွေကိုပေါ်ပြနေတာဒီကိုသိရှိနေဖို့ပါပဲအခုယောဂီတို့တရားထိုင်တာဟာဒါကိုစပြီးလေ့ကျင့်နေကြတာပါပဲမိမိတို့ကိုယ်တိုင်မှာဖြစ်ပျက်နေတဲ့တကယ့်အဖြစ်အမှန်ကိုသတိရှိနေကြဖို့ပါပဲတခဏကနေတခဏဖြစ်ပျက်နေကြကိုဖော်ပြနေပါတယ်ရှုဖို့ရာနေရာကလေးကတော့တုံးတောင်ပုံစံရှိတဲ့နေရာငယ်ငယ်ကလေးပါပဲအထက်နှုတ်ခမ်းရဲ့အပေါ်နေရာကိုအခြေခံထားပြီးနှာခေါင်းကနေတနေရာလုံးနှာခေါင်းအတွင်းနေရာနှာခေါင်းအပေါ်နေရာနှာခေါင်းအောက်အထက်နှုတ်ခမ်းရဲ့အပေါ်နေရာဒီတုံးတောင်နေရာကလေးမှာပါပဲဘာပဲပေါ်လာပေါ်လာဘာပဲခံစားရခံစားရဒါကိုစတိရှိနေဖို့ပါပဲဒီနေရာကလေးမှာအသက်ရှူတဲ့လေးဟာဝင်ထွက်နေပါတယ်အဆက်မပြတ်မယမနာဝင်လေဟာဝင်နေထွက်လေဟာထွက်နေဖြစ်နေပါတယ်အစဦးတရားစထိုင်ခါစအခါမှာသူ့သဘာဝအလျောက်ဝင်ထွက်နေတဲ့လေကလေးဟာအင်မတန်သိမ်မွေ့လွန်းအားကြီးတော့ထိထိသွားတာကိုမသိလိုက်ပါဘူးဒါကြောင့်ယောဂီတို့အသက်ကိုနည်းနည်းလေးပို့ပြီးပြင်းပြင်းကလေးရှူပေးပါတတိပြုတ်ပြီးရှူပေးပါအဲ့ဒါလိုခဏကလေးရှူပြီးရင်သူ့သဘာဝရှူရိုးရှူစဉ်အတိုင်းညင်ညင်သာသာကလေးပဲရှူပါသူ့အလိုလိုသဘာဝဖြစ်ပျက်နေမှုကိုရှူရမှာဖြစ်ပါတယ်ဖန်တီးယူရတဲ့ပြုတ်လို့ယူရတဲ့အဖြစ်ပျက်မျိုးမဟုတ်စေရပါဘူးတဘာဝရဲ့အဖြစ်မှန်သူ့အလိုလိုဖြစ်ပျက်နေတဲ့အဖြစ်အပျက်ကိုသတိရှိနေကြဖို့ပါပဲပထမနေ့ကတော့တနေ့လုံးပဲတရားထိုင်ကြပြီးနှာခေါင်းပေါက်ကနေအသက်ရှူတဲ့ဝင်လေထွက်လေကိုရှုနေကြပါတယ်တခါတလေလဲဒီဘက်နှာဝကတခါတလေလဲဟိုဘက်နှာဝကတခါတလေလဲနှာဝနှစ်ပေါက်စလုံးကသူ့ဘာသာသူသူ့အလိုအလျောက်ဝင်ထွက်နေကြကိုရှုနေရတာပါပဲရှုနေတယ်ဆိုတော့ယောဂီရဲ့အာယုံကဒီနေရာကလေးမှာပဲစိတ်ဆိုင်ထားတော့ဒီနေရာကလေးမှာပဲအမှန်တကယ်ဖြစ်ပျက်နေကြကလေးကိုတတိရှိနေတာပေါ့ဒီကနေ့ကျတော့ယောဂီဟာဝင်သက်ထွက်သက်ဝင်ထွက်နေကြကိုသိနေုံမျှတာမကဘူးဒီဝင်ထွက်နေတဲ့လေကလေးနဲ့ထိထိသွားမှုကလေးကိုပါတတိရှိနေပါတယ်တတိကပိုပြီးစိတ်မွေ့လာပြီးတော့ နန်းစင်တစ်ခုလုံးဟာကြမ်းတမ်းကနေစိတ်မွေ့စိတ်မွေ့လာပြီးစိတ်မွေ့ဆုံးအထိအော်လာရီကာကနေသုခုမသုခုမအထိရောက်အောင်ပြုလုပ်ကြဖို့ပါပဲဒါဟာမြတ်စွာဘုရားရဲ့သွန်သင်ညွှန်ကြားချက်ပါပဲဒီကနေ့ညနဲ့မနေ့ဖန်တနေ့လုံးဒီသုံးတောက်တတ်မှတ်ထားတဲ့နေရာကလေးမှာပဲဆက်လက်ပြီးရှုကြဖို့ရာဖြစ်ပါတယ်ဒီတဲ့ပို့ပြီးစိတ်မွေ့တဲ့တကယ့်အဖြစ်အပျက်ကိုရှုကြဖို့ပါပဲတကယ့်ဖြစ်ပျက်နေတာကိုသာအရေးပေးပြီးရှုရပါလိမ့်မယ်စိတ်ကူးယင်ဖို့မဟုတ်ရပါဘူးအခုအသက်ရှူတာကိုသတိနဲ့ရှုနေတာဟာနှစ်ရက်ရှိသွားပါပြီယောဂီတို့ဟာဒီဝင်သက်ထွက်သက်နဲ့ပတ်သက်တဲ့အဖြစ်အပျက်အမှန်ကိုကိုယ်တိုင်တွေးဆလာပါလိမ့်မယ်ဝင်လေဟာဝင်သွားပြီးပြန်ထွက်လာတဲ့အခါကျရင်နည်းနည်းကလေးပို့ပြီးညွှေးလာတယ်ဆိုတာကိုသတိထားမိကြပါလိမ့်မယ်ထွက်လေတိုင်းဟာလည်းဝင်လေတဲ့နည်းနည်းပို့ပြီးညွှေးညွှေးလာပါတယ်ဒါဟာတဘာဝပါပဲကိုအတွင်းကအပူရှင်ကပတ်ဝန်းကျင်ကအပူရှင်တဲ့ပုံနွေးတော့အဲ့ဒီလေဟာကိုရဲ့အပူရှင်နဲ့ထိတွေ့ပြီးပြန်ထွက်လာတဲ့အချိန်မှာနှဲနှဲကလေးငွေ့ငွေ့ကလေးပိုးနွေးလာတာပေါ့အရင်ကတခါမှဒါကိုသတိမထားမိပါဘူးဂယုလည်းမဆိုင်မိပါဘူးအခုတော့တရားစထိုင်တော့ယောဂီကိုတွေ့ခံစားသိရှိရပါပြီတကယ့်အမှန်ဖြစ်ပျက်နေကြပါပဲနောက်ပြီးတော့လေဝင်လေထွက်လေနဲ့ဘာမှမဆိုင်တဲ့ဟာဒီလေသဘာဝတရားတွေလည်းဖြစ်ပျက်နေကြပါသေးတယ်ဒီသုံးနောက်နေရာကလေးမှာတစ်ချိန်လုံးမရမနာတခြားဘာတွေဖြစ်ပျက်နေကြပါသေးတယ်လေဒီနေရာကလေးတွေမဟုတ်ပါဘူးကိုခန္ဓာတစ်ခုလုံးမှလည်းမရမနာတစ်ချိန်လုံးဖြစ်ပျက်နေကြတာပါပဲကိုခန္ဓာအတွင်းမှရှိတဲ့အင်မတန်သေးငယ်တဲ့ယုတ်ကလမှုမွှားလေးတွေတိုင်းမှလည်းဒီအတိုင်းပါပဲတခဏတိုင်းတခဏတိုင်းမှဇီဝဓာတုတုံ့ပြန်မှုတွေပြောင်းလဲမှုတွေလည်းဒလစတကူလုံးမှဖြစ်ပျက်နေကြပါတယ်ဒီနာသီဝနေရာကလေးမှာလေဒီလိုပါပဲပြောင်းလဲမှုတွေဖြစ်ပျက်နေကြတာပါပဲဒီနှစ်ရက်အတွင်းမှာရိုးရိုးဝင်သက်ထွက်သက်တဲ့ပိုပြီးစိတ်မွေ့တဲ့ဝင်သက်ထွက်သက်ရဲ့ထိတွေ့မှုကိုရှုနေခဲ့ကြပြီးပါပြီယောဂီတို့ရဲ့စိတ်ဟာပိုးပိုပြီးထက်မြက်လာပါတယ်စိတ်မွေ့လာပါတယ်အာယုံကိုလည်းပိုးပိုပြီးစိတ်စိတ်လာပါတယ်ကနေ့ညနဲ့နမနဲ့ဖန်ကြတော့ထိတွေ့မှုအာယုံတွေခံစားရပါလိမ့်မယ်ဒီနေရာကလေးမှာတစ်ချိန်ကနေတစ်ချိန်ဝေဒနာအမျိုးမျိုးကိုထိတွေ့ခံစားကြရပါလိမ့်မယ်အေးတဲ့ဝေဒနာပူတဲ့ဝေဒနာကိုယ်မွေ့ကြောင့်ပူတာပဲဖြစ်ဖြစ်ပြင်ပကြောင့်ပူတာပဲဖြစ်ဖြစ်ပူမှုတစ်ခုတစ်ခုကိုခံစားရပါလိမ့်မယ်မဟုတ်ရင်လည်းအေးတဲ့ဝေဒနာခွေးထက်တာလို့ခံစားရတာမျိုးရတာရန်တာမျိုးတကူလုံးတခြားနေရာတွေမှာလည်းရခြင်းရပါလိမ့်မယ်ဒါပေမဲ့ဒီသုံးတောင်နေရာကလေးကိုသာအရေးပေးပြီးစတိရှိနေပါဒီနေရာကလေးမှာရရရင်လေဒီရရန်တာကလေးကိုရှုယုံမျှသာရှုနေပါဘယ်လို့မှတုံ့ပြန်မှုမပြုပါနဲ့ပူတယ်ခွေးထွက်တယ်ဆိုရင်လေပူတာချွေးထွက်တာကိုပဲရှုယုံရှုနေပါသိယုံမျှတာသိနေပါတုံ့ပြန်မှုမလုပ်ပါနဲ့ရတာကိုမကုတ်ပါနဲ့ဘယ်လောက်ကြာကြာရနေမလဲလို့ရှုနေပါရလာပြီးတဲ့နောက်တိုးတိုးပြီးရလာပါလိမ့်မယ်နောက်ဆုံးကြတော့ပျောက်ွယ်သွားတာပါပဲဘယ်လိုရရန်တာမျိုးမှရသက်ပါမနေနိုင်ပါဘူးတခါတလေတော့လေကလိထိုးသလိုခံစားရတတ်ပါလေမဟုတ်ရင်လေရိုးရိုးရွတ်ရွတ်ဆူးဆူးရှက်ရှက်ခုံခုံဆွတ်ဆွတ်တခါလေဒီတော့လေကျင်းသလိုလိုထုံသလိုလိုခုံသလိုလိုခံစားရတတ်ပါလေဘယ်လိုပဲခံစားရခံစားရဘယ်လိုဝေဒနာပဲဖြစ်ဖြစ်ယောဂီကဝေဒနာကိုရွေးလို့ရတာမဟုတ်ပါဘူးယောဂီကဝေဒနာကိုဖန်တီးလို့လေရတာမဟုတ်တော့ကို ို့စိတ်ကြိုက်ကိုရွေးယူလို့မရဘူးပေါ့ပေါ်လာတဲ့ဝေဒနာကိုရှုရုံပါပဲတဘာဝကသူ့အလိုအလျောက်သူဖြစ်ချင်တာကိုဖြစ်ပါစေဝေဒနာဒီကသူတို့သဘောသူတို့စောင့်နေကြတာပါပဲတရားကညှိုးလာပါလိမ့်မယ်ဖြစ်ပြနေကြကသူ့သဘောသိမှတ်နေကြကကိုယ်အလုပ်ဖြစ်ပါလေယောဂီတို့ကအင်အားဘာမှမစိုက်ထုတ်ရပါဘူးအင်အားမစိုက်ဖဲနဲ့ရှုယုံကလေးမျှတာရှုနေပါဝေဒနာတွေဟာသူတို့ဟာသူတို့အလိုလိုပေါ်နေကြတာပါပဲပေါ်တာဒီကိုရှုနေပါဒီကန့်တတ်ထားတဲ့နေရာကလေးမှာပေါ်လာသမျှကိုရှုပါတတိရှိပြီးအာယုံစိုက်နေပါကိုကဘာမှမလုပ်ရပါဘူးတခါတလေပေါ်ပါမှုတခါတလေလေးလံမှုတခါတလေဖိနှိပ်မှုမခံရနိုင်အောင်လေဖြစ်တတ်ပါတယ်ကိုရောစိတ်ရောတင်းကြပ်ကြီးလေဖြစ်နေတတ်ပါတယ်တခါလေဒီတော့လေနားတယ်ကျင်တယ်ပိန်လိုက်ဖောင်းလိုက်ကျုံသွားလိုက်ပွာလာလိုက်တခါတလေလဲခြောက်သွေ့သွေ့တခါတလေတော့လဲဆိုးဆိုးထိုင်းထိုင်းအမျိုးမျိုးဖြစ်နိုင်ပါတယ်တခါတလေကြံ့ပြန်တော့လဲဝေဒနာကိုတော့ခံစားရပါတယ်ဘယ်လိုဝေဒနာလို့ပြောမပြနိုင်ပါဘူးအမိနာမတတ်လို့မရပါဘူးအမိနာမတတ်ဖို့လဲမလိုပါဘူးဘယ်လိုဝေဒနာပဲဖြစ်ဖြစ်ခံစားရရင်ဒီခံစားရမှုကိုဘယ်မလိုက်ဖဲရှုယုံမျှတာရှုနေရင်ဒါပြီးတာပါပဲအရေးကြီးတာကတတိရှိနေဖို့တတိနဲ့ရှုနေဖို့ပါပဲခန္ဓာကိုယ်ပေါ်မှာဖြစ်ပြနေတာကိုယောဂီကအစိုးရတာမှမဟုတ်ဖဲသူတို့ဟာသူတို့တဘာဝအလျောက်ဖြစ်ပြနေကြတာပဲငါလည်းမဟုတ်ငါဟာလည်းမဟုတ်ပါဘူးဒီဟာဓမ္မပါပဲသူ့သဘောအတိုင်းသူဖြစ်ရှင်တယ်လို့ဖြစ်နေတာပါပဲကိုနဲ့အတိမှမပြုပဲပေါ်လာတဲ့ဝေဒနာတွေကိုတတိရှိနေပါရှုယုံမျှတာရှုနေပါတခါတလေတော့လေဘာဝေဒနာမှမခံစားရဘူးဝေဒနာတွေကတော့အမြဲတမ်းပဲရှိနေကြပါပဲကိုခန္ဓာတစ်ခုလုံးမှာနေရာအပြည့်သက်ရှိတဲ့နေရာမှာဆိုရင်တခဏတိုင်းတခဏတိုင်းမှာဝေဒနာတွေရှိနေကြပါပဲဒါပေမဲ့ယောဂီရဲ့စိတ်ဓာတ်ကကြမ်းတမ်းအားကြီးပြီးဝေဒနာကတိမ်မွေ့အားကြီးတော့ဝေဒနာကိုမခံစားနိုင်ဖြစ်တာပါဘာဝေဒနာကိုမှမခံစားရဘူးမတွေ့ရဘူးဆိုရင်ဝင်သက်ထွက်သက်နဲ့ပဲပြန်ဆပါအသက်ကတော့တစ်ချိန်လုံးရှူနေကြပါပဲခန္ဓာကိုယ်ရဲ့ဒီအစိပ်ပိုင်းကလေးမှာအသက်ရှူတဲ့လေကတော့အမြဲပဲဝင်ထွက်နေကြပါပဲဒီတော့ဝင်လေဝင်နေတာထွက်လေထွက်နေတာထိတွေ့နေတာကိုသိပြီးစတိနဲ့ရှူနေပါနောက်ဒီနေရာကလေးမှာဝေဒနာတစ်ခုတစ်ခုပေါ်လာပြီးဆိုရင်ဒီပေါ်လာတဲ့ဝေဒနာကိုအရေးအလုံးပေးပြီးစတိရှိနေပါအာယုံစိုက်ပြီးရှုနေပါဒီဝေဒနာကလေးပျောက်ွက်သွားတဲ့အထိရှုနေပါဒီဝေဒနာကလေးပျောက်ွက်သွားရင်တခြားဝေဒနာတစ်ခုပေါ်လာပါလိမ့်မယ်ပေါ်လာရင်ဒီပေါ်လာတဲ့ဝေဒနာကိုလေလူပျောက်ွက်သွားတဲ့အထိရှုနေပါပျောက်ွက်သွားပြန်ရင်လေနောက်တစ်ခုထပ်ပေါ်ခြင်းပေါ်လာပါလိမ့်မယ်တကယ်လို့ဘာဝေဒနာမှနောက်ထပ်ပေါ်မလာဘူးဆိုရင်လေဝင်သက်ထွက်သက်ကတော့ရှိနေကြပါပဲဝင်သက်ထွက်သက်ကိုအရေးပေးပြီးအာယုံစိုက်ထားပါဝေဒနာတစ်ခုတစ်ခုပေါ်နေရင်ခံစားနေရတဲ့ဝေဒနာကိုအာယုံစိုက်ထားပါဝင်သက်ထွက်သက်ထိထိနေတဲ့နေရာကလေးကိုအရေးပေးပါဝေဒနာပဲဖြစ်ဖြစ်ဝင်သက်ထွက်သက်ပဲဖြစ်ဖြစ်အာယုံကိုဒီကန့်သက်ထားတဲ့နေရာကလေးအတွင်းမှာပဲစူးစိုက်ထားပါဒီနေရာကလေးကကြော်ပြီးကိုခန္ဓာရဲ့တခြားနေရာတွေမှာလဲဝေဒနာတွေပေါ်ခြင်းလဲပေါ်မယ်ယောဂီတို့တားလို့ရတာမဟုတ်ပါဘူးတားဖို့ရလဲမကြိုးစားပါနဲ့ဝေဒနာတွေကကိုခန္ဓာတစ်ခုလုံးမှာအစစ်မပြဖြစ်ပေါ်နေတာပါပဲ ကိုယ်ခန္ဓာရဲ့အခြားအစိတ်ပိုင်းတွေမှာဝေဒနာတွေပေါ်နေရင်လေဒီဝေဒနာတွေကိုလျှို့ရှုထားလိုက်ပါအရေးမပေးပါနဲ့ဒီသုံးနောက်နေရာကလေးကဝေဒနာဆိုရင်တော့အရေးကုန်ပေးပါအရေးပေးရမယ့်နည်းကတော့တနည်းပဲရှိပါတယ်စက်တိုက်အစက်မပြရှုနေဖို့တတိရှိနေဖို့အာယုံစိုက်နေဖို့ပါပဲယောဂီဒီဟာဒီနေရာကလေးကိုအရင်စပြီးကျင့်ရပါလိမ့်မယ်။ပြီးတော့မှကိုခန္ဓာရဲ့ဘောင်တစ်ခုလုံးအတွင်းမှာဖြစ်ပျက်နေတဲ့အမှန်တရားကိုရှာဖွေစူးစမ်းနိုင်မယ့်အဆင့်ကိုရောက်ကြပါလိမ့်မယ်။ဒါဟာတမ္မာတတိပါပဲ။ကောင်းသောတတိရှိဖို့တခဏကလေးတိုင်းမှာဖြစ်ပျက်နေတဲ့အမှန်တရားကိုသိရှိနေဖို့ယောဂီတို့ဟာအခုဖြစ်နေကြတခဏလေးအတွင်းမှာပစ္စုပန်တဲ့တဲ့မှနေတတ်ဖို့ကြင့်ယူကြရပါလိမ့်မယ်ကိုဖြစ်စီခြင်းတလို့မဟုတ်ပါဘူးသဘာဝအတိုင်းသူ့ငကူဖြစ်နေတဲ့အတိုင်းအဟုတ်အမှန်အတိုင်းကိုသိနေဖို့ပါပဲသူ့သဘာဝအတိုင်းသူဖြစ်နေတာကိုသိနေပြီးကိုယ်သဘောစန္ဒမပါစေရပါဘူးတမ္မာတတိကိုပွားဖို့ကျင့်တဲ့အခါမှာပစ္စုပန်မှာပဲအာယုံပြုနေမယ်ဆိုရင်တော့အရင်ကဖြစ်ခဲ့ပြီးတဲ့အမှုကိစ္စတွေအားလုံးကိုမေ့ပျောက်ပြစ်ရမယ်တတိတွေအားလုံးကိုလက်လွတ်လိုက်ရမယ်ဘာကိုမှတတိမရရတော့ဘူးလို့မဆိုလိုပါဘူးနောက်ပြီးတော့လည်းရှေ့ကိုဘာကိစ္စကိုမှမကြံစည်ရတော့ဘူးလို့လည်းဆိုလိုတာမဟုတ်ပါဘူးဒီလိုပဲနဲ့ဖြစ်နိုင်ပါမလဲဒီလိုဆိုဘယ်လိုလုပ်နေကြပါမလဲလူတွေရဲ့အကျင့်ကအမြဲလိုပဲပြီးခဲ့တာကိုပဲပြန်ပြီးစမြုံပြန်နေတတ်ပါလေမဖြစ်သေးတာကိုလည်းမျောပြီးအတွေးနဲ့ချက်နေတတ်ကြပါတယ်အခုဖြစ်နေတဲ့ခဏအခုဖြစ်နေတဲ့ပစ္စုပန်ကိုတော့အရေးမစိုက်ကြပါဘူးဘာကိစ္စတစ်ခုပဲဖြစ်ပေါ်လာလာချက်ချင်းပဲဒါနဲ့ပတ်သက်တဲ့ဒါနဲ့အလားတူတဲ့အရင်ကဖြစ်ခဲ့ဘူးတဲ့ကိစ္စဟောင်းတွေကိုစိတ်ကပြန်ရောက်သွားပြီးအခုဖြစ်နေတဲ့ကိစ္စကိုသေးသေးချာချာမတွေးနိုင်လို့အရေးမပေးနိုင်ပါဘူးမစဉ်းစားနိုင်ပါဘူးမဟုတ်ရင်လေနောက်ဖြစ်ပေါ်လာနိုင်တာတွေကိုတွေးနေပြီးအခုတကယ်ဖြစ်နေတဲ့ကိစ္စကိုအရေးမပေးဘဲလေးလေးနက်နက်ရှင်းရှင်းလင်းလင်းစိတ်မဆိုင်နိုင်ကြပါဘူးဒါကြောင့်စိတ်ရဲ့ဒီအကျင့်ကိုဖျောက်ဖျက်ပစ်ကြရမှာဖြစ်ပါတယ်တစ်ချိန်လုံးစိတ်ကအတိတ်ထဲနဲ့အနာဂတ်ထဲမှာပဲရစ်ဝဲနေကြတော့စိတ်ရဲ့အင်အားတွေဟာအားနည်းသွားပါတယ်ကုန်ခန့်သွားပါတယ်ယောဂီတို့မှန်မှန်တရားထိုင်ရင်တော့စိတ်ရဲ့အင်အားတွေကိုထိမ့်သိမ့်ပေးချပြီးအတိတ်ကအမှုကိစ္စတစ်ခုတစ်ခုကိုတကယ်မှတ်မိသတိရကျင်တဲ့ဆိုရင်အဲ့ဒီကိစ္စကိုထင်ထင်ရှားရှားကြီးကောင်းကောင်းမှတ်မိပါလိမ့်မယ်စိတ်အင်အားကကောင်းတာကိုစိတ်အင်အားကိုအလဟတဖြုံးတိမနေဘဲကိုယောဂီဟာကိစ္စတစ်ခုကိုနောက်ဘယ်လိုဆက်လက်လုတ်ကံရမလဲလို့စိတ်ဆုံးဖြတ်ချက်ချခြင်းရင်လေစိတ်ကအင်းအားကောင်းနေတော့မဝေခွဲနိုင်ဖြစ်မနေပဲဇဝေဇဝါဖြစ်မနေပဲမှန်ကန်တဲ့ကောင်းတဲ့ဆုံးဖြတ်ချက်ကိုချနိုင်ပါလိမ့်မယ်ဒီကမ္မထာနီးဟာစိတ်ရဲ့အကျင့်ဟောင်းတွေဖြစ်တဲ့အတိတ်နဲ့အနာဂတ်ထဲမှာရစ်ဝဲနေပြီးပစ္စုပန်ထဲမှာမနေနိုင်တဲ့အကျင့်တွေတဲကထွက်လာနိုင်ဖို့ပါပဲဒီနီးဟာယောဂီတို့ဆက်လက်ပြီးပြုပြင်ရမယ်စိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းကိုခွဲစိတ်စူးစမ်းစစ်ဆေးပြီးအင်မတန်အမြင့်နဲ့တဲ့အကုသို့အညစ်အကြေးတွေအစွဲတွေပယ်ဖျောက်ပြစ်ကြဖို့သာမကယောဂီတို့ရဲ့နေ့စဉ်ဘဝနေရေးဖြစ်တဲ့ဖြစ်ပေါ်လာတဲ့လူမှုကိစ္စတွေကိုပါရင်ဆိုင်နိုင်ဖို့ရလေဖြစ်ပါလေဒါဟာသမ္မာတတိပါပဲနောက်မဲ့ခင်တစ်ခုကတော့တမ္မာသမာဓိမဲ့ခင်ဖြစ်ပါတယ်။သမာဓိဆိုတာကအာယုံဆူဆိုင်မှုစိတ်တည်တည်မှုဖြစ်ပါတယ်။ဒါပေမဲ့ဒီကမ္မထာနည်းရဲ့ရည်မှန်းချက်ကသမာဓိတက်တက်မဟုတ်ပါဘူး။အာယုံဆူဆိုင်ယုံသမာဓိဖြစ်နေယုံနဲ့မပြီးသေးပါဘူး။ကောင်းသောမှန်သောအာယုံဆူဆိုင်ခြင်းလည်းဖြစ်ရပါလိမ့်မယ်။ ကောင်းတဲ့ဖြောင့်မှန်တဲ့သမာဓိမဟုတ်ရင်လွတ်မြောက်ရေးဖြစ်တဲ့ပန်းတိုင်ကိုဘယ်တော့မှမရောက်နိုင်ပါဘူးသမာဓိကိုလိုချင်တတ်မြတ်မှုတဏှာလောဘတို့နဲ့လဲစိုက်ထူနိုင်တာပါပဲတစ်ခုတစ်ခုကိုမလိုမုန်းထမှုဒေါသနဲ့လဲအာယုံစိုက်ထားနိုင်တာပါပဲမဟုတ်ရင်လဲအမြင်မှမသိမှုအဝိဇ္ဇာနဲ့စိတ်ကူးယဉ်မှုအစရှိသည်တို့နဲ့လဲအာယုံစိုက်ထားနိုင်တာပါပဲဒါဒီဟာသစ္စာလမ်းစဉ်တရားလမ်းစဉ်မှမဟုတ်တာပဲဒါဒီပေါ်စိတ်ဆိုင်ပြီးသမာဓိထူထောင်နေရင်ဘယ်မှာအကျိုးရှိနိုင်ပါမလဲသမ္မာသမာဓိစိတ်ကိုနည်းနည်းလေးတောင်မှဖြူစင်လာအောင်လုံမပေးနိုင်ဘူးဆိုရင်ဒီလမ်းစဉ်ဟာမှန်တဲ့လမ်းစဉ်မဟုတ်နိုင်သေးပါဘူးအာယုံကဘေပေါ်မှာစူးစိုက်ရမလဲဆိုတော့ယောဂီတို့အဟုတ်တကယ်လက်တွေ့ခံစားနေရတဲ့အပေါ်မှာစူးစိုက်ထားရမှာဖြစ်ပါတယ်တခဏဒီရဲ့အမှန်တရားပေါ်မှာလူချင်းတတ်မှတ်မှုလည်းမရှိရဘူးမုန်းတီးယွန်ရှာမှုမလိုလားမှုလည်းမရှိရဘူးတခဏရဲ့ဖြစ်ပျက်နေတဲ့အဖြစ်စစ်အဖြစ်မှန်ကိုဖြစ်နေတဲ့အတိုင်းကိုလက်ခံရမှာဖြစ်ပါတယ်တခဏကနေတခဏဖြစ်ပျက်နေတာတွေကိုသိရှိနေရပါလိမ့်မယ်တခဏကနေတခဏတခဏကနေတခဏဘယ်လောက်ကြာကြာဆက်လက်ပြီးတော့တတိရှိနေနိုင်ပါသလဲဒီလိုသမာဓိဖြစ်နေတတိရှိနေနိုင်သလောက်ဟာသမာဓိဖြစ်တာပါပဲသမ္မာသမာဓိကောင်းသောအာယုံစုစိုက်ခြင်းပါပဲမဟုတ်ရင်တော့သမ္မာသမာဓိမဟုတ်သေးပါဘူးသမ္မာဝါယမသမ္မာသတိနဲ့သမ္မာသမာဓိမဲ့ခင်သုံးခုဟာသမာဓိသိက္ခာမှာပါပါတယ်သီလသိက္ခာရဲ့မဲ့ခင်သုံးပါးကိုလည်းပြောပြပါပြီဉာဏ်နေသေးတဲ့ပညာသိက္ခာရဲ့နှစ်ပိုင်းကိုတော့ဒီညမှာမပြောသေးပါဘူးဘာကြောင့်လဲဆိုတော့စာတွေ့နဲ့ငါတွေ့ဟာတစ်ချိန်တည်းသွားဖို့ရလိုပါတယ်ပညာစကားဟာတပည့်ခါကြတော့ကိုတွေ့ကျင့်သုံးကြရမှာဖြစ်ပါတယ်အဲ့ဒီအခါကြတော့ပညာနယ်မြေသေးကိုယောဂီတို့ပထမဦးဆုံးချီလှမ်းလှမ်းကြရပါလိမ့်မယ်တပည့်ခါနေ့လယ်ပိုင်းမှာဝိပဿနာကိုကူးပြီးကျင့်ကြရပါလိမ့်မယ်မနေ့ဖန်ညကြတော့ပညာသိက္ခာကိုတွင်ရကြတာပေါ့ယောဂီတို့စပြီးကြားထိုင်စဉ်ကရှစ်ပါးသီလကိုခံယူကြပြီးစောင့်ထင်းခဲ့ကြပါတယ်သီလဟာဒီကမ္မထမ်းရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်သီလရှိမှသမာဓိထူထောင်နိုင်ပါတယ်သမာဓိထူထောင်နိုင်ဖို့ရာကိုတော့ယောဂီတို့ဒီနေရာကလေးကိုပဲရှုမှတ်နေကြရပါတယ်တတိရှိနေကြပါတယ်တခဏကနေတခဏဒီသတ်မှတ်ထားတဲ့နေရာကလေးအတွင်းမှာပေါ်လာတဲ့ဝေဒနာဘယ်ဝေဒနာမျိုးကိုပဲဖြစ်ဖြစ်ရှုနေရမှာဖြစ်ပါတယ်တကယ်ဖြစ်ပျက်နေတာကိုကိုယ်တိုင်လက်တွေ့ခံစားနေရတဲ့ဝေဒနာကိုသာရှုပါစိတ်ကူးတဲ့ဝေဒနာမျိုးမဖြစ်စေရပါဘူးဝင်သက်ထွက်သက်ပဲဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြစ်ဒီကန့်သက်ထားတဲ့နေရာကလေးမှာသာအာယုံစူးစိုက်ထားပါယောဂီတို့ရဲ့စိတ်ကိုအင်မတန်ထက်မြက်လာအောင်အင်မတန်အားကောင်းလာအောင်ကြင့်ကြပါ။တပည့်ခါပညာသိက္ခာကိုဝင်တဲ့အခါစိတ်ကိုနဲ့နဲ့ရှိုင်းရှိုင်းခွဲစိတ်နိုင်ပြီးအတွင်းနဲ့နဲ့မှရှိတဲ့အင်မတန်အမြင့်နဲ့လှတဲ့အကုသိုလ်တွေကိလေသာအညစ်အကြေးတွေကိုခွဲထုတ်ပစ်ပြီးစင်ရဲ့ဒုက္ခအပေါင်းကကင်းဝေးလွတ်မြောက်နိုင်ရအတွက်ဖြစ်ပါတယ်။အချိန်ကိုမဖြုံးတိကြပါနဲ့အကောင်းဆုံးအသုံးပြုကြပါတရားထိုင်ဖို့ရအခွင့်ဟာရခဲလာတဲ့အခွင့်အရေးကြီးဖြစ်ပါလေဒီမှာရှိနေတဲ့နေထိုင်စားတောက်ရေးအစီအစဉ်အခွင့်အရေးကြီးကိုလည်းအကောင်းဆုံးအသုံးပြုကြပါယောဂီတို့ရဲ့ဘဝလွတ်မြောက်ရေးအနှောင်အပွက်တွေကခြေကွင်းတွေကနှောင်ကြိုးတွေကကိလေသာအညစ်အကြေးတွေကအကုသိုလ်တွေတဏှာတွေဒေါသတွေအဝိဇ္ဇာတွေတဲကလွန်မြောက်ကျွတ်လွတ်ပြီးတကယ့်အေးချမ်းမှုသဟဇာတမြတ်တာမှုတကယ့်စိတ်ချမ်းသာမှုတွေရနိုင်အောင်လို့ မိမိတို့ကောင်းစားရေးအတွက်မိမိတို့အကျွတ်တရားရရှိရေးအတွက်ဒီတရားဓမ္မဒီကမ္မထာနိနေစရာကိုအကောင်းဆုံးအသုံးပြုကြပါယောဂီအပေါင်းအားလုံးတို့ဓမ္မလမ်းစဉ်မှာအောင်မြင်တိုးတက်ကြပါစေကိလေသာအနှောင်အဖွဲ့တွေအညစ်အကြေးတွေကလွတ်မြောက်ကြပါစေတကယ်အေးချမ်းခြင်းအစစ်တကယ်ချမ်းသာခြင်းအစစ်တကယ်ပျော်ရွှင်ခြင်းအစစ်တို့ကိုကိုစီကိုငှခံစားစံစားနိုင်ကြပါစေဘဝတုသဗ္ဗမင်္ဂလံခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေသတည်း